Welcome to the Voice of America in Burmese.
လာညကြပါရှင်ဘီအိုအေအမေရိကန်တန်ရဲ့2015ခုနှစ်စက်တင်ဘာလ10ရက်ကြာသပတေးနေ့ည9:00ကနေ10:00အထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီညပဲသတင်းတွေကိုကိုဝင်းခန့်မောင်းနဲ့အတူကြီးညာပေးမှာပါ။ဥရောပကိုလာကြတဲ့ဒုက္ခသည်တွေကမနေ့ကညပိုင်းမှာအော်စတြီးယားနဲ့ဟန်ဂေရီနိုင်ငံတွေစီကိုထောင်နဲ့ချီပြီးဝင်ရောက်လာကြပါလေ။ဆီးရီးယားမှာရုရှားတပ်တွေတိုးလာနေတာအတွက်အမေရိကန်နဲ့နေတိုးမဟာမိတ်အဖွဲ့တွေကစိုးရင်စိတ်ကူကြောင်းပြောကြားလိုက်ကြပါလေ။ဂျပန်နိုင်ငံမှာတော့အလဲပိုင်းနဲ့မြောက်ပိုင်းဒေသတွေမှာပြင်းထန်တဲ့မိုးကြောင့်ဒီကနေ့ပဲဂျပန်အာဏာပိုင်တွေကလူထောင်နဲ့ချီပြီးဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ပါလေ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရယ်
။ကောင်းပါပြီရှင်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့မြန်မာနိုင်ငံရဲ့ကုန်သွယ်ရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာအောင်အာရှဖွံ့ဖြိုးရေးဘဏ်ကဘယ်လိုအထောက်အကူတွေပေးနိုင်မလဲ။လာမယ့်ရွေးကောက်ပွဲမှာနိုင်ငံရေးအတွေ့အကြုံနည်းပါးတဲ့လူငယ်နိုင်ငံရေးသမားတွေပါဝင်လာတဲ့အပေါ်ပါတီမူဝါဒနဲ့ဘယ်လိုဆက်ဆက်အကျိုးပြုနိုင်မလဲဆိုတာမှာတော့
လူငယ်ဖြစ်တဲ့အတွက်သူတို့ဟာတက်တဲ့ကြောင်နဲ့ဝိရိယရှိရှိဆွဲကပ်ပြီးလုပ်မယ်လို့ထင်တယ်
လာမယ့်နိုဝင်ဘာလမှာကျင်းပမယ့်လွှတ်တော်အသီးသီးရွေးကောက်ပွဲတွေနဲ့ပတ်သက်လို့အဲ့လိုကြားကြရမှာပါရွေးကောက်ပွဲပေါ်ရန်ကုန်မြို့ကနေရဲ့သဘောထားအမြင်ကိုလည်းသိကြရပါမယ်ရှင်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဝင်းခန့်မောင်တို့ကကြေညာပေးပါမယ်ရှင
်ဩစတြီးယားနဲ့ဟန်ဂေရီနှစ်နိုင်ငံစလုံးရဲ့နယ်စပ်တွေကိုညာရင်းချင်းပဲကြော်ဖြတ်ရောက်လာတဲ့ဒုက္ခသည်တွေဟာသိပ်ကိုများနေပြီးဒါဟာရွှေ့ပြောင်းဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတဲ့ဥရောပနိုင်ငံတွေထဲကကနဦးနိုင်ငံတွေရှိဝင်ရောက်လာတဲ့ဒုက္ခသည်အရေအတွက်အများဆုံးဖြစ်နေဆန်တင်သွားပါတယ်။ဗုဒ္ဓဟူးညဘက်ကနေကျက်တဲ့ပြည်မနဲ့အတွင်းဆာဗီးယားကနေဟန်ဂေရီကိုကြော်ဖြတ်လာသူပေါင်း3000ကျော်နေပြီလို့ဟန်ဂေရီကပြောသလိုဩစတြီးယားကလည်းသူ့နိုင်ငံတွေကိုဟန်ဂေရီကနေလူပေါင်း3000ကျော်ဝင်ရောက်လာတယ်လို့ပြောပါတယ်။ဩစတြီးယားအရှေ့ပိုင်းကနီကယ်စတော့မြို့ကလေးမှာဗီယက်နမ်ကိုသွားမယ်ယထားဆောင်နေသူထောင်နဲ့ချီရှိနေပြီးအဲဒီကနေတဆင့်ဂျာမနီနဲ့တခြားနိုင်ငံတွေကိုဥတီသွားကြမှာဖြစ်ပါတယ်ဒီဒုက္ခသည်တွေအတွက်နေဆက်ကနေဩစတြီးယားမြို့တော်စီသွားဖို့အတွက်အထူးယထားတွေပြေးဆွဲပေးဖို့အတွက်လုံမလုံဒီကနေ့ပဲဆွေးနွေးနေပါတယ်လို့ဩစတြီးယားအာဏာပိုင်တွေကပြောပါတယ်ဒုက္ခသည်လျှောက်လာတွေကိုလက်ခံမယ်လို့ဒီသတင်းပတ်အစောပိုင်းမှာဂျာမနီကကြေညာခဲ့တယ်လို့ဩစတြီးယားကပြီးခဲ့တဲ့သတင်းပတ်ထဲကြေညာခဲ့ခြင်းကစပြီးဒုက္ခသည်ထောင်ချီပြီးဩစတြီးယားနိုင်ငံတွေကိုအုပ်လိုက်ဝင်လာကြတာဖြစ်ပါတယ်ဆီးရီးယား၊အာဖဂန်နစ္စတန်၊အီရတ်အပြင်အရှေ့လေပိုင်းနဲ့အာဖရိကမြောက်ပိုင်းဒေသတွေမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုရန်ကနေလွတ်မြောက်ဖို့အတွက်ကြိုးစားသူတွေကြောင့်ဥရောပနိုင်ငံတွေမှာဒုတိယကမ္ဘာစစ်ဖြစ်ချိန်ကဆက်ပြီးဒုက္ခသည်ဝင်ရောက်မှုအများဆုံးတွေ့နေရတာပါ။ဒုက္ခသည်36,000လောက်အခြေချနေထိုင်ဖို့အတွက်ဥရောပနိုင်ငံတွေကနိုင်ငံအလိုက်ဒုက္ခသည်တွေကိုဝေဖန်ကြတဲ့လက်ခံဖို့အတွက်အစီအစဉ်တွေချနေကြမှာပဲ။အမေရိကန်ပြည်ထောင်စုကလည်းဆီးရီးယားနဲ့တခြားနိုင်ငံတွေကဒုက္ခသည်တွေကိုပုံမလက်ခံမယ်လို့မနေ့ကပဲကတိပြုခဲ့ပါတယ်။
ရုရှားစစ်ရဲ့အရေးစီးရီးယားနိုင်ငံအတွင်းရောက်နေတဲ့ပုံမှာအမေရိကန်နဲ့နေတိုးမဟာမိတ်တပ်ဖွဲ့တွေကစိုးရိမ်မှုရှိကြောင်းပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့စစ်မြင့်ကော်ဝေးအရာရှိတို့ကရုရှားဟာစီးရီးယားနိုင်ငံအတွင်းစစ်ဘက်ဆိုင်ရာအထောက်ပံ့တွေကိုလေကြောင်းကနေတဆင့်ပေးပို့နေတာဖြစ်ပြီးဒီလိုလှုပ်ဆောင်မှုတွေကလက်ရှိအခြေအနေကိုကူညီရမှာဖူးလို့ဆိုထားပါတယ်။အမေရိကန်နိုင်ငံသားကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကတော့ရုရှားပါဝင်ပတ်သက်နေမှုရဲ့အဓိကရည်ရွယ်ချက်ကိုတည်တည်ချာချာမသိရသေးကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဗရော့နဲ့တယ်လီဖုန်းကနေတဆင့်ဆွေးနွေးခဲ့ကြောင်းပြောဆိုခဲ့ပါတယ်။သူကပဲဆက်ပြီးဝန်ကြီးဂျွန်ကယ်ရီဟာဒီကိစ္စပေါ်စိုးရိမ်မှုကိုထုတ်ဖော်ပြောဆိုခဲ့ကြောင်းနဲ့အမေရိကန်ရဲ့အမြင်ကိုရှင်းရှင်းလင်းလင်းပြောကြားခဲ့ကြောင်းအကယ်၍သာစီရင်ခံစာရတိုင်းအမှန်ဖြစ်ခဲ့မယ်ဆိုရင်ဆီးရီးယားနိုင်ငံအတွင်းအခြေအနေတွေဟာပိုကြီးမားတဲ့အကြမ်းဖက်မှုနဲ့မတည်ငြိမ်မှုတွေစီဥတည်နေမှာဖြစ်တယ်လို့ဆိုခဲ့ကြောင်းပြောပါရယ်။နေတိုအဖွဲ့အတွင်းရေးမှူးချုပ်ဂျန်စတိုဒန်ပတ်ကာရောအခုလိုဆင့်ရတိုးချဲ့တာတွေဟာပြည်ပခါတွေကိုဖြည့်ရှင်းနိုင်မှာမဟုတ်ကြောင်းနဲ့ပြဿနာကိုနိုင်ငံရေးရတာဖြေရှားတင်ကြောင်းပြောဆိုသွားပါရယ်။ရုရှားဘက်ကရောဆီးရီးယားအစိုးရအတွက်စီးရေးစနစ်နဲ့ပတ်သက်လို့ဘလို့အသုံးပြုရမယ်ဆိုတာကိုအကူအညီပေးနေတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရပုဂ္ဂိုလ်မာရီယာဆာကာရိုဗာကပြောပါရယ်။ဆီးရီးယားနဲ့အီရတ်ဘက်ကအကြမ်းဖက်သမားတွေကိုတိုက်ဖို့စစ်လက်နက်တွေကိုထောက်ပံ့ပေးနေတာဖြစ်ပြီးလက်နက်တွေကိုဘလို့အသုံးပြုရမယ်ဆိုတာလေ့ကျင့်ပေးတာဖြစ်တယ်လို့သူကဆက်ပြောပါရယ်။ဆီးရီးယားပြန်ကြားရေးဝန်ကြီးအော်မရန်အယ်ဇူဘီကတော့ ူရဲ့နိုင်ငံအတွင်းရုရှားစစ်ဖက်ဆိုင်ရာပါဝင်နေမှုအစီရင်ခံစာတွေဟာအနောက်အုပ်စုရဲ့လုံဆက်တွေသာဖြစ်တယ်လို့ဆိုလိုက်ပါတယ်။စီးရီးယားပြည်ပနဲ့ပတ်သက်ပြီးနှစ်နိုင်ငံတန်တမန်တွေဒီလနှောင်းပိုင်းနယူးယောက်မြို့မှာဆက်ပြီးဆွေးနွေးဖို့သဘောတူထားကြပါတယ်။
ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းချင်တဲ့ဝင်ရောက်ရွေးကံမဲ့ဟယ်လရီကလင်တန်ကအမေရိကန်ရဲ့အီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုထောက်ခံပြောကြားလိုက်ပါတယ်။အီရန်ဘက်ကနျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးချိုးဖောက်မှုတေးသေးလေးလုပ်ခံရင်တောင်မှသူ့အနေနဲ့ပြစ်ဒဏ်တွေချမှတ်မှာဖြစ်တယ်လို့အီရန်ဘက်ကနျူကလ িয়ার လက်နက်ထုတ်ဖို့အတွက်စူးစမ်းလာရင်တော့စီးအရာအရေးယူဖို့အတွက်တုံ့ဆိုင်နေမှာမဟုတ်ဘူးလို့ပြောပါတယ်။ဒါဟာပြည်စုံကောင်းမွန်တဲ့သဘောတူညီချက်တစ်ခုလို့ဒီသဘောတူညီချက်မျိုးဘယ်တော့မှမရခဲ့ဘူးသလိုဒါဟာခိုင်မာတဲ့သဘောတူညီမှုဖြစ်တာမို့လုံးဝလက်လွတ်ဖို့တော့မသင့်ဘူးလို့လည်းဆိုပါတယ်။ American Power ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ညှိနှိုင်းချမှတ်ခဲ့တဲ့ဒီသဘောတူညီချက်ကိုလူကြိုက်များနေတဲ့ Donald Trump ပါဝင်သမ္မတလောင်းဖြစ်တဲ့ဝင်ရွေးခံမဲ့ Republican Party အလကအလားလာကောင်းသူနှုတ်ကဒီ Nuclear ပေးယူကိစ္စကိုရပ်ပစ်ဖို့အတွက် American လွှတ်တော်မှပြောဆိုတဲ့နေ့မှာပဲအခုလို Mrs. Clinton ရဲ့ကာကွယ်ပြောဆိုမှုတွေထွက်လာတာဖြစ်ပါတယ်။
အာဖဂန်နစ္စတန်အချင်းဒေသရဲ့နေမီသုံးခုမှာအစ္စလာမစ်စစ်သွေးကြွအဖွဲ့တွေဟာတီးတန့်အချင်းစခန်းတွေဆောက်လုပ်ထားပါတယ်။ဒီထောင်တွေထဲမှာအပန်းခံထားသူအများစုဟာအာဖဂန်အရာရှိတွေဖြစ်တယ်လို့ဒီအချင်းဒေသရဲ့အုပ်ချုပ်ရေးမှူးကဆိုပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတစ်ချိန်တည်းမှာပဲနော်ဝေးဆိုးရကသူ့နိုင်ငံသားတူအတွက်အစ္စလာမစ်အဖွဲ့တစ်ခုကတောင်းဆိုထားတဲ့ငွေပမာဏကိုညှင်းဆို့လိုက်ပါတယ်။နော်ဝေးဝန်ကြီးချုပ်အန်နာဆိုဘတ်ကသူတို့နိုင်ငံဟာဘတော်မှအကြမ်းဖက်လက်နက်ကိုင်အဖွဲ့တွေရဲ့ချင်းချောက်ဖိအားပေးမှုတွေကိုမခံဘူးလို့ပြောလိုက်တာပါဒီနော်ဝေနိုင်ငံသားတူကိုဖမ်းဆီးထားတဲ့ IS စစ်သွေးကြွအဖွဲ့ဟာနောက်ထပ်တရုတ်နိုင်ငံသားတူကိုလည်းဖမ်းဆီးထားကြောင်းစစ်သွေးကြွအဖွဲ့ရဲ့ online မဂ္ဂဇင်း The Big မှာသူတို့နှုတ်ရဲ့ဓာတ်ပုံတွေနဲ့အတူဖော်ပြထားပါတယ် Islamic စစ်သွေးကြွအဖွဲ့ဟာဒီဖမ်းမိသူနှုတ်ရဲ့လက်ရှိအခြေအနေကိုတော့ထုတ်ဖော်ပြောဆိုထားခြင်းမရှိပါဘူး
အမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေအမေရိကန်တန်ကအညာဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဂျပန်နိုင်ငံအလဲပိုင်းနဲ့မြောက်ပိုင်းဒေသတွေမှာပြင်းထန်တဲ့မိုးရွာသွန်းမှုကြောင့်ဒီကနေ့ချက်သပရီနေ့မှာဂျပန်အာဏာပိုင်တွေကလူထောင်နဲ့ချီးပြီးဘေးလွတ်ရာကိုပြောင်းရွှေ့စေခဲ့ပါတယ်။အချိန်မီမပြေးနိုင်မဲ့ပြည်မီနေသူတွေကိုလည်းအပူတပြင်းပဲကယ်ဆယ်ပေးနေပါတယ်။အဆိုးဆုံးခံရတဲ့နေရာကတော့တိုကျိုမြို့ရောအရှိမြောက်ဘက်ကီလို50လောက်ကွာကဂျိုဆိုမြို့ဖြစ်ပါတယ်။အဲ့ဒီမှာကီနူကာဝါမြေရေရှမ်းတဲ့အတွက်ဝင်းကျင်ဒေသတွေကိုပါရေလွှမ်းခဲ့တာဖြစ်ပါတယ်။ရေတွေနဲ့အတူအိမ်တွေပါမျောပါသွားပြီးကြံနေတဲ့အဆောက်အုံတွေမှာပိတ်မိနေတဲ့ဒူတွေကဝရန်တာတွေခေါမိုးတွေကိုတက်ပြီးအကူအညီတွေတောင်းခံနေကြတာပါ။စစ်တပ်ရဟတ်ရင်တွေနဲ့လူအတော်များများကိုဆွဲတင်ကယ်ဆယ်နေတယ်လို့တခြားကယ်ဆယ်ကူညီနေတာတွေကိုလည်း TV ကင်မရာတွေမှာတွေ့နေရပါတယ်။တိဆုံးပျောက်ဆုံးသူစင်တိတိကျကျမသိရသေးပေမယ့်အခုထိတော့2ဦးပျောက်ဆုံးနေတယ်ဆိုတာသိရတယ်လို့တိုကျိုကိုရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်။ဤတူတိုင်ဖုန်းမုန်တိုင်းတန်ကြောင့်ဒီသတင်းပတ်ထဲမှာပဲမိုးအဆက်မပြတ်ရွာသွန်းနေတယ်လို့တချို့နေရာတွေမှာတော့မိုးရေချိန်က50ဆင်းနေအထိရွာသွန်းခဲ့တာပါဂျပန်မိုးလေဝသဌာနကအရေးပေါ်ကြေညာချက်တွေထုတ်ပြန်ထားပြီးနောက်ထပ်ရေလွှမ်းမှုတွေနဲ့မြေပြိုမှုတွေရှိနိုင်တာမို့ကြိုတင်ပြင်ဆင်ဖို့လည်းတတိပေးထားပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတော့မုန်တိုင်းတန်အပြင်းထန်ဆုံးခံရတဲ့ဒေသတွေအတွက်ဦးစားပေးဆောင်ရမှာဖြစ်ပြီးဒေသခံတွေအန္တရာယ်ကြီးရင်အရေးအတွက်အထူးလှုံ့ဆော်သွားမယ်လို့ကတိပေးပြောကြားခဲ့ပါတယ်
ထိုင်ဝမ်နိုင်ငံဟာသူ့ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့တရုတ်နိုင်ငံရဲ့ရန်ကနေကာကွယ်ဖို့အတွက်နှစ်စဉ်စည်ရေးလေးချင်းအစီအစဉ်တွေကိုတိုးချဲ့လိုက်ပါတယ်။တရုတ်နိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်လို့စိုးရင်ပူပန်မှုတွေကြောင့်ဒီလေးချင်းရေးအစီအစဉ်တွေကိုနောက်နှစ်ထိုင်ဝမ်သမ္မတရွေးကောက်ပွဲဖြစ်တဲ့အချိန်အထိဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ထိုင်ဝမ်နိုင်ငံနဲ့သူ့ရဲ့ကျွန်းတွေတစ်ဝိုက်မှာစုစုပေါင်းလေးချင်းကန်63ခုပါဝင်တဲ့စည်ရေးလေးချင်းမှုတွေကိုကြီးတက်ရေတက်နဲ့လေတက်တွေမှာလေ့ကျင့်ကြမှာဖြစ်ပါတယ်။ထိုင်ဝမ်ဆိုရမီဒီယာတွေကတော့ဟွာဟန်ကွမ်လို့ခေါ်တဲ့ဒီနှစ်စဉ်လေ့ကျင့်မှုတွေဟာတရုတ်နိုင်ငံရဲ့ဖြစ်လာနိုင်ခြေရှိတဲ့ချင်းချောက်မှုတွေစီကကာကွယ်ဖို့အတွက်ပဲဖြစ်တယ်လို့ဆိုထားပါဗျ။
ဂ တရုတ်နိုင်ငံရဲ့စီးပွားရေးအခက်အခဲအများပြားနဲ့ကြုံနေရတယ်လို့ကြဆင်းမှုအတွက်ဖိအားတွေနဲ့ပါကြုံနေရပေမဲ့အသိဆိုးရတဲ့အခြေအနေကိုရောက်တဲ့အချိန်တော့ဖြစ်မလာနိုင်ဘူးလို့ယုံကြည်ကြောင်းတရုတ်ဝန်ကြီးချုပ်လီကေချန်ကဒီကနေ့ပဲပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းစီးပွားရေးကြဆင်းနေတာဟာတရုတ်နိုင်ငံရဲ့စီးပွားရေးကြီးထွားမှုကိုစိန်ခေါ်နေပေမဲ့တရုတ်စီးပွားရေးကတော့ခုထိစီလျော်တဲ့ဘောင်တွင်းမှာပဲရပ်တည်နေဆဲဖြစ်တယ်လို့လည်းတရုတ်နိုင်ငံဒယ်လင်မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာမစ္စတာလီကပြောကြားခဲ့ပါတယ်။
အမေရိကန်အခြေစိုက် Apple ကုမ္ပဏီကမနေ့ကဗုဒ္ဓဟူးနေ့မှာသူ့ရဲ့ထုတ်ထားသမျှတက်ဘလက်တွေထဲမှာအရွယ်အစားအကြီးမားဆုံးဖြစ်တဲ့ iPad Pro ကိုမိတ်ဆက်ပြသလိုက်ပါတယ်။မျက်နှာပြင်အရွယ်အစားဟာတောင်ပြတ်တိုင်း 12.6 လမ်းမှရှိမှဖြစ်ပြီးတော့လေးချိန်ကတော့တပေါင်ခွဲတာတာလောက်သာဖြစ်ပါတယ်။သူ့ရဲ့ CPU လုံဆောင်ချက်ဟာတော့မနေ့ကရောင်းချခဲ့တဲ့တကိုယ်ရည်သုံးကွန်ပျူတာတွေထက်စာရင် 80 ရာခိုင်နှုန်းပိုမြန်မှာပဲဖြစ်ပါတယ
်။
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းခတ်မောင်တို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းလာတွေထဲမှာတော့အရင်ဆုံးလူငယ်မျိုးဆက်တဲ့နိုင်ငံအစ်သမားတွေနဲ့ပါတီမူဝါဒဆိုင်ရာသဘောထားတချို့ကိုပြောပြပေးသွားမှာပါလာမယ့်လွှတ်တော်အမတ်ရွေးကောက်ပွဲမှာလူငယ်မျိုးဆက်တဲ့နိုင်ငံအစ်သမားတွေအများပြားပါဝင်လာနေတဲ့အပေါ်မြန်မာနိုင်ငံရေးလောကအခင်းကျင်းသည့်အဖြစ်လေးလာသူတွေကကြိုဆိုကြပေမဲ့နိုင်ငံရေးအတွက်အတွေ့အကြုံနည်းတဲ့လူငယ်နိုင်ငံရေးသမားတွေပြတ်သားတဲ့ပါတီမူဝါဒခေါင်းတွေလိုအပ်တယ်လို့လည်းထောက်ပြပြောဆိုမှုတွေရှိနေပါတယ်။ဒါ့အပြင်တဘာရင့်နဲ့နိုင်ငံရေးသမားကြီးတွေရဲ့ဩစာလွှတ်မှုကိုရှောင်ရှားနိုင်ဖို့မဲဆန္ဒရှင်တို့ရဲ့မျှော်လင့်ချက်တွေကိုဘလောက်ဖြည့်ဆည်းပေးနိုင်ကြမလဲဆိုတာကိုမတ်တင်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့လွှတ်တော်အမတ်ရွေးကောက်ပွဲအတွေ့ကိုယ်စားလှယ်လောင်းနေတဲ့မှာအမျိုးသမီးတွေအပါအဝင်အလှအပေါင်းစုံကလူငယ်ကိုယ်စားလှယ်လောင်းတွေအင်တိုက်အားတိုက်ပါဝင်လာခဲ့ပါတယ်။အများစုကတော့အဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတဲကဖြစ်ပြီးတိုင်းရင်းသားပါတီတွေထဲမှာလည်းလူငယ်မျိုးဆက်သစ်တွေပါဝင်လာခဲ့ပါတယ်။ဆိုင်းဆရာညီပူလေးကတော့လူငယ်တွေနိုင်ငံရေးလောကထဲပါဝင်လာတဲ့အပေါ်မှာကြိုးဆိုထောက်ခံသူပါ
။လူငယ်ဆိုရင်ယုံငယ်သူတို့မှဖြူစင်မှုရှိတဲ့လုံးလာဝရီယာရှိတယ်ကျွန်တော်တခုပူပင်လာတခုရှိပါတယ်အဲ့ဒါတော့အတွေ့အကြုံပေါ့နော်အတွေ့အကြုံကလည်းပါတီရဲ့ချမှတ်တဲ့မူဝါဒအပေါ်မှာရှိပါတယ်သူတို့အဲ့ဒီပုံမှာဘလောက်စုပ်ယူပြီးတော့ရှေ့လျှောက်ဒီမူဝါဒနဲ့အညီပါတီအသွာစီးပွားတောင်းဆိုတာပါတီရဲ့ချမှတ်တဲ့မူဝါဒကိုဘလောက်ဖြည့်ဆည်းနိုင်လဲဆိုတာတဦးကြီးပေါ်မှာလည်းမူကြည့်ပါတယ်ဆိုတော့လူငယ်ဖြစ်တဲ့သူတို့ဟာတက်တက်ကြွကြွနဲ့ဝရီယာရှိရှိဇွဲကပ်ပြီးလုပ်ရလို့ထင်တယ်ရှိမှာအစင်လာရှိတဲ့ပုံကိုယ်တွေသူတို့ပြစ်ပယ်ဖို့မကောင်းဘူးဒီလူတွေချင်းကပ်ခြင်းအပြင်သူတို့အဲအပြိမှပြခြင်းအပြင်လူကြီးတွေအတွေ့အကြုံနဲ့သူတို့ရဲ့နှုတ်ပြမှုတက်ကြွမှုခုနဟိုအားပါမှုတွေနဲ့ပေါင်းဆိုင်ရင်အဲဒီနေ့လွတ်တော်ရဲ့ရောက်လာတာကောင်းတဲ့လက္ခဏာပါ positive sign မှာကျွန်တော်တို့ကြိုဆိုရမှာပါအဲကျွန်တော်တိုင်းပြည်မှာမမျှော်လင့်တဲ့စိန်ခေါ်မှုတွေလည်းလာနေသေးတယ်အဲ့ဒီဟာဒီပေါ်မှာကလေးတွေလုံးရပြီဘလို့ရှင်ဆိုင်မဘလို့ကြော်ရမလို့ကျွန်တော်အဲ့ဒါတော့စိတ်လှုပ်ရှားပြီးစောင့်ကြည့်ရမှာပဲဗ
ျနိုင်ငံရေးအခင်းအကျင်းတင်မှာအတွေ့အကြုံတွေ့တဲ့လူငယ်မျိုးဆက်တဲ့အနေနဲ့ပုံကိုရေးကိုကိုွယ်မှုဩစာလွှမ်းမိုးခံရမှုတွေကနေတဖြည်းဖြည်းလျော့ပါသွားဖို့လိုအပ်ပြီးမဲဆန္ဒရှင်တို့ရဲ့မျှော်လင့်ချက်ကိုအကောင့်ထဲပေါ်နိုင်မဲ့ပါတီမူဝါဒခေါင်းတွေရှိဖို့လည်းလိုအပ်တယ်လို့ဆိုင်းရေးဆရာညီပူလေးကထောက်ပြပြောဆိုပါတယ်လူငယ်ကိုယ်စားလှယ်လောင်းတူဖြစ်သူကိုနေဖုံးလက်ကတော့နိုင်ငံရေးသမားတဦးအနေနဲ့ရောပါတီတရအနေနဲ့ပါလူလူထောက်ခံမှုကိုရေးရှိရရှိထားဖို့အတွက်မဲဆန္ဒရှင်ပြည်သူတွေရဲ့မျှော်လင့်ချက်ကိုအတိုင်းအတာတစ်ခုအထိဖြည့်ဆည်းဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့ပြောပါတယ်
။ကျွန်တော်တို့တိုင်းမှာပြည်သူလူထုရဲ့ stable expectation ပေါ့နော်ပြည်သူလူထုရဲ့မျှော်လင့်ချက်ကအရန်ကြီးရယ်ကနော်တောက်လျှောက်မျှော်လင့်ဟိုလေစကားကြည့်ပါရနော်အကောင်းဆုံးကိုမျှော်လင့်မှာအဆိုးဆုံးကိုပြင်ဆင်မှာလို့ပါအဲ့ကျွန်တော်တို့ပြည်သူလူထုအနေနဲ့ပြောမယ်ဆိုရင်တော့ဘယ်တော့မှအကောင်းဆုံးမမျော်လင့်မမျော်တော့မမျော်လင့်ရတဲ့အနေအထားမျိုးပေါ့နော်တောက်လျှောက်အစိုးရနဲ့ပဲကြုံရတယ်ဆိုတာမျိုးဖြစ်တယ်အဲ့ဒါကြောင့်ပြည်သူလူထုရဲ့မျော်လင့်ချက်ကအရန်ကြီးရယ်အဲ့တော့အဲ့မျော်လင့်ချက်တွေကိုကျွန်တော်တို့အပြည့်အဝမဟုတ်ရင်တော့မှအထိုက်အလျောက်ကျွန်တော်တို့ထိမိအောင်တော့ကျွန်တော်တို့စူးစမ်းပြဖို့လိုလိမ့်မယ်အဲ့လိုမှသာမစူးစမ်းနိုင်ရင်ပြည်သူလူထုရဲ့မျော်လင့်ချက်တွေကဟိုကယုံကြည်မှုအဆင့်ကိုမပြောင်းဘူးဆိုရင်ပြောင်းမသွားဘူးဆိုရင်ကျွန်တော်တို့ရှေ့ဆက်ပြီးတော့အလားလာနိုင်ငံရေးသမားတော်ပဲဖြစ်ဖြစ်ပါအဲ့လိုမျိုးပြည်သူလူထုရဲ့ယုံကြည်မှုကိုမရဘူးဆိုရင်ရှေ့ဆက်လာလာမကောင်းနိုင်ဘူးဗျ။
တိုင်းသားအလုံးတန်းတူညီမျှမှုကိုအာမခံပေးနိုင်တဲ့ဖဲရယ်ပြည်တော်စုတရားကိုအကောင့်ထဲပေါ်နိုင်ဖို့တိုင်းဒေသကြီးပြည်နယ်လွှတ်တော်တွေရဲ့အသက်ဝင်မှုကတိတ်ကိုအရေးကြီးတယ်ဆိုတဲ့ခံယူချက်နဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အမှတ်နေရာဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်တာဖြစ်တယ်လို့လည်းကိုနေဖုံးလက်ကပြောပါဗျ။ လက်ရှိလွှတ်တော်တွင်မှာတော့အရွေးခံစရာမလိုတဲ့စစ်သားလွှတ်တော်အမှတ်25ရာခိုင်နှုန်းရှိနေပြီးလွှတ်တော်တွင်မှာတော့စစ်တပ်အကြီးအကဲဟောင်းတွေအရင်စစ်အစိုးရမှတာဝန်ယူခဲ့ကြသူတွေကရွေးကောက်ခံလွှတ်တော်အမှတ်နေရာတွေကိုရယူထားတဲ့အခြေအနေမှာလူငယ်မျိုးဆက်တစ်တို့ဝင်ရောက်ရှင်ပြန်လာတာကိုနိုင်ငံရေးမျိုးဆက်တစ်တွေကပေါ်ထွန်းလာဖို့အခွင့်အလမ်းဖြစ်တယ်လို့လည်းအများကရှုမြင်နေကြပါတယ်။ဒါပေမဲ့လည်းစစ်အုပ်ချုပ်ရေးကလွတ်မြောက်လာခဲ့တာနှစ်ပိုင်းလောက်ပဲရှိသေးတဲ့မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးကာလမှာထင်မှတ်မထားတဲ့စိန်ခေါ်မှုတွေကလည်းရှိလာနိုင်တာမို့မျိုးဆက်တစ်လူငယ်နိုင်ငံရေးသမားတို့အနေနဲ့အတွေ့အကြုံရဲ့နိုင်ငံရေးသမားတို့နဲ့ပူးပေါင်းထားရမှာဖြစ်တယ်လို့လည်းအများကရှုမြင်ကြပါတယ်ရှင်။
မတန်ကြီးထိုက်စုံစမ်းတင်ပြသွားတာပါနိုင်ငံရေးကနေပြီးတော့စီးပွားရေးဆိုင်ရာသတင်းလွှာတစ်ပုတ်ဖက်ကိုလည်းအလှည့်ပေးပါဦးမယ် Trade Finance Program လို့ခေါ်တဲ့ကုန်သွယ်မှုဆိုင်ရာငွေရင်းနှီးအစီအစဉ်တရက်စတင်နိုင်မှုအတွက်အခြေခံမူပေါင်းသဘောတူညီချက်တရက်ကိုမြမဘန္နာရေးဝန်ကြီးဌာနနဲ့အာရှဖွံ့ဖြိုးရေးဘဏ် ADB တို့မနေ့ကစက်တင်ဘာလ9ရက်နေ့မှာနေပြည်တော်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူညီမှုကနေမြမနိုင်ငံရဲ့ကုန်သွယ်မှုလုပ်ငန်းတွေမှာဖွံ့ဖြိုးတိုးတက်လာအောင်ဘလို့အထောက်အကူတွေပေးနိုင်ပါသလဲ။ဆက်သွယ်မင်းမြန်ထားတဲ့မခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။ Trade Finance Program TFP လို့ခေါ်တဲ့ကုန်သွယ်မှုဆိုင်ရာငွေအရင်းနှီးစီစဉ်တရက်ချမှတ်ဆောင်ရွက်နိုင်ဖို့အတွက်မြမစိုးရနဲ့ ADB ဘဏ်တို့အကြားအခြေခံမူပေါင်းသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။မနေ့ကနေပြီးတော့မှဒုတိယဘဏ္ဍာရေးဝန်ကြီးဦးမောင်မောင်သိန်းနဲ့အာရှဖွံ့ဖြိုးရေးဘဏ် ADB ရဲ့အရှေ့တောင်အာရှဌာနအထွေထွေညွှန်ကြားရေးမှူး James Newchan တို့ကနေပြီးတော့ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အခုလိုစီစဉ်မျိုးဟာမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံတွေအတွက်တိုင်းပြည်ရဲ့ကုန်သွယ်ရေးနဲ့စီးပွားရေးတိုးတက်ကောင်းမွန်အောင်ဆောင်ရွက်တဲ့နေရာမှာအထောက်အကူအများကြီးဖြစ်နိုင်တယ်လို့စီးပွားရေးပညာရှင်တဦးဖြစ်တဲ့ပါမောက်ခါဟောင်းဦးကျော်မင်းထွန်းကတုံ့တက်ပါတယ်
။ကုန်သွယ်မှုကဏ္ဍမှာဆိုတော့အဓိကအချင်းတော့ကျွန်တော်ထင်ပါတယ် Trade Finance ဆိုတော့သူက Investment မဟုတ်ဘူးလေ။ကုန်သွယ်မှုအတွက်ပဲလူတဲ့ငွေပေါ့အရင်းကြီးကိုသူတို့ကကူညီပေးမယ်။နောက်က Trade Facilitation လို့ Trade Promotion လို့ပေါ့နော်။ကုန်သွယ်မှုဖွံ့ဖြိုးဖို့လို့ကုန်သွယ်မှုဟုတ်တော့တဘူတဲ့ဒီမှာကျွန်တော်တို့ကဒီအရင်းကြီးတွေရမယ်ဆိုရင်ဒီလိုအကူအညီတွေရမယ်ဆိုကျွန်တော်ထင်တယ်လေဟိုငွေရော technical assistance ပေါ့ငွေတောက်ပန်းတာရောဒီပညာတောက်ပန်းရောသူတို့ပြင်မယ်နဲ့တူပါတယ် ADB ကအဲ့အတွက်ဟိုဆိုင်းလောက်တာပေါ့သဘောတူညီချက်ဆိုတော့ဟိုကောင်းတော့ပေါ့ဗျာကျွန်တော်တို့ကတော့ဘာပဲဖြစ်ဖြစ်နိုင်ငံသားအကူအညီရတယ်ဆိုရင်တော့ကောင်းတာပဲဒါပေမဲ့တကူပဲရှိတာကျွန်တော်တို့ကအဲ့ရတဲ့အကူအညီကိုတိတိယောက်ယောက်သုံးနိုင်မယ်ဆိုရင်တော့အကျိုးရှိမှာပဲအဲ့တော့ potential ကတော့အလားအလာအနေနဲ့ကတော့ကျွန်တော်တို့အတွက်ကတော့ဟိုအကျိုးကအများကြီးရနိုင်တယ်ဘယ်ကဏ္ဍရမလဲဆိုရင်တော့ခုနကုန်သွယ်မှုပဲသူက investment fund မဟုတ်ဘူး trade fund ပဲဆိုတော့ကုန်သွယ်မှုပုံမျိုးလာမှာပေါ့ကုန်သွယ်မှုတိုးတက်လာမှာပေါ့အဲ့တော့အဲ့ဒီကတစ်ဆင့်ကုန်သွယ်မှုတိုးတက်လာမယ်ပုံမျိုးလာမယ်ဆိုရင်လည်းစီးပွားရေးတိုးတက်မှုပါပုံပြီးတော့တောက်ခုဖြစ်မှာပေါ့
မြန်မာနိုင်ငံရဲ့ပြည်တွင်းစီးပွားရေးလုပ်ငန်းတွေကိုကူညီထောက်ပံ့ပြီးနိုင်ငံတကာဈေးကွက်ထဲမှာထိုးဖောက်ဝင်ရောက်လာနိုင်အောင်ဒီစီစဉ်ကနေတဆင့်ကူညီပေးသွားမှာဖြစ်တယ်လို့ ADB ဘဏ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒေသခံဘဏ်တွေရဲ့စွန့်ဆောင်ရည်တိုးတက်ကောင်းမွန်လာစေဖို့နဲ့ဘဏ်တွေအနေနဲ့ဖောက်တဲ့သစ်တွေစုဆောင်းနိုင်အောင်နောက်ကုန်သွယ်မှုငွေအရင်းနှီးဆိုင်ရာနှီးစနစ်သစ်တွေအသုံးပြုနိုင်မှုအတွက်ဘဏ်လုပ်ငန်းတွေရဲ့စွန့်ဆောင်ရည်မြင့်တင်မှု ADB ဘဏ်ကအကူအညီတွေပေးမှာဖြစ်ပြီးတော့မြန်မာဘဏ်တွေကိုနိုင်ငံတကာဘဏ်လုပ်ငန်းတွေနဲ့ဆက်စပ်ရေးတည်ရဲတည်ဆောက်နိုင်အောင်ကူညီပေးမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဒီကူညီတွေဘလောက်အတိုင်းအတာအထိထိရအောင်မြင်မလဲဆိုတာကတော့လက်တွေ့အခေါင်ထဲဖော်သူတွေရဲ့လှုပ်ဆောင်မှုအပေါ်မှာမူတည်လိမ့်မယ်လို့ဦးကျော်မင်းထွန်းကပြောပါတယ်
။သဘောတရားအနေနဲ့ကျိုးရှိတာကိုတကယ်လက်တွေ့ရဖို့ဆိုတာကတော့ကျွန်တော်ဒီကဒီဟိုပါဒီ aid management ကိုမှာပေါ့နော် foreign aid management ဒီအထောက်အပံ့တွေကိုကျွန်တော်စီမံခန့်ခွဲတဲ့အပိုင်းမှာရအောင်သုံးတဲ့လူတွေရောအကနာကိုပြီးတော့အဲ့ဒီရတဲ့ကဏ္ဍတွေအောင်ဘယ်လိုသုံးမလဲဆိုတော့အဲ့ဒီပုံမှာမူတည်ပြီးတော့အကျိုးကဟိုဘယ်လောက်တိုင်းတာရမလဲဆိုတာအမှန်လို့ရမယ်ဒါပေမဲ့ကျွန်တော်ထင်တယ်လေအကျိုးတော့ရှိမှာပါပဲ
မနေ့ကလက်မှတ်ရေးထိုးမှုဟာမြန်မာနိုင်ငံမှာသွင်းကုန်ထုတ်ကုန်လုပ်ငန်းလုပ်ကိုင်သူတွေကို ADB ဘဏ်ကကုန်သွယ်မှုဆိုင်ရာငွေအရင်းနှီးထောက်ပံ့မှုတွေပေးသွားဖို့အခြေခံမူပေါင်းတွေကိုသဘောတူညီခဲ့ကြတာဖြစ်ပြီးတော့အတိအကဘယ်လိုကဏ္ဍတွေအတွက်ငွေအရင်းနှီးဘယ်လောက်ပေးသွားမလဲဆိုတာတော့သေချာမသိရသေးပါဘူးဒီစီစဉ်တဲ့ပတ်သက်ပြီးအသေးစိတ်သိရအောင်မြမဘဏ္ဍာရေးဌာနနဲ့ ADB ဘဏ်တို့ကိုဆက်သွယ်ပေးမယ်လို့လည်းအသေးစိတ်ရှင်းပြနိုင်တဲ့သူမရှိခဲ့ပါဘူး ADB ဘဏ်ဟာအာရှဒေသအတွင်းစည်ရဲနွမ်းပါမှုလျှော့ချရေးအာရှနဲ့ပစိဖိတ်ဒေသအတွင်းစီးပွားရေးပုံမှုဖွံ့ဖြိုးတိုးတက်လာစေရေးနဲ့တဘာဝပတ်ဝန်းကျင်နဲ့လိုက်လောညီထွေရှိတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုအားပေးဖို့အပြင်ဒေသတွင်းပူးပေါင်းဆောင်ရွက်မှုတွေအကောင်းလာစေရေးတို့အတွက်ကူညီထောက်ပံ့မှုတွေပေးနေတဲ့အဖွဲ့တစ်ခုပဲဖြစ်ပါတယ်ရှင်
ကုန်သွယ်စည်းပွားဆိုင်ရာသတင်းလွှာကိုမက်ခင်ဖြူထွေးစုံစမ်းတင်ပြသွားတာပါအခုတခါတော့တရားရေးဌာနကဖဲချိုးဝါလှုပ်ရှားမှုစတင်နေတာဘာကြောင့်လဲဆိုတဲ့အကြောင်းပြောပြပေးပါမယ်တရားရေးဌာနတွေမှာစစ်ဖက်ဆိုင်ရာရရှိတွေခန့်အပ်မှုကိုကန့်ကွက်တဲ့အနေနဲ့တရားသူကြီးတွေနဲ့ရှင်တွေဟာဖဲချိုးဝါလှုပ်ရှားမှုကိုစတင်ခဲ့ပါတယ်စစ်တပ်မှာစစ်ဥပဒေခုံရုံးတဲ့တရားစီရင်မှုတွေရှိပေမဲ့ဒီအရက်ဖက်တရားရေးဆိုင်ရာစီရင်မှုတွေမှာတော့အတွေ့အကြုံနေပါတဲ့စစ်ဖက်အရာရှိတွေဝင်လာမယ်ဆိုရင်တရားစီရင်ရေးလမ်းကြောင်းဟာတင်းဆောင်းလာနိုင်တယ်လို့တရားလွှတ်တော်ရှင်တွေတချို့ကလည်းထောက်ပြဝေဖန်နေကြတာပါအပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ပြီးခဲ့တဲ့ရက်တွေကတရားရေးဘက်ကတရားသူကြီးတွေရှေ့နေတွေဟာတရားရေးဘက်မှာစစ်ဖက်အရာရှိတွေခန့်အပ်မဲ့ကိစ္စနဲ့ပတ်သက်လို့ဖဲချိုးဝါတွေတက်ဆင်ပြီးအဝါရောင်ဖဲချိုးဝါလှုပ်ရှားမှုတွေနဲ့ကန့်ကွက်မှုတွေပြသခဲ့ပါတယ်။ဒီကနေ့မှာတော့ပြည်မျိုးကတရားလွှတ်တော်ရှေ့နေတဦးဖြစ်တဲ့ဦးမြင့်အေးဟာတကိုယ်တော်ဆန္ဒပြခဲ့တာပါ။ခန်းစည်းခံထားရတဲ့ကျောင်းသားတွေပြန်လွတ်မြောက်ရေးနဲ့ဖဲချိုးဝါလှုပ်ရှားမှုကိုလုပ်ပြီးဆန္ဒပြခဲ့တာဖြစ်တယ်ဆိုပြီးမကြသေးခင်ကမှအချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့တဲ့တရားလွှတ်တော်ရှေ့နေဦးမြင့်အေးကဆိုပါတယ်
။ကျောင်းသားတွေလက်ပန်းမှာကျန်းဖက်ဆိုင်နဲ့သူ့ခွဲလိုက်တဲ့၆လပြည့်နေ့ကျွန်တော်တို့ရွမြောက်ရေးတွေကျွန်တော်အရင်နေပြီးတော့ဘာသာသာအလံခေါတော်လောင်ခိုင်းပြီးတော့တရားရုံးသွားပါတယ်။နောက်ရုံးတပတ်ပတ်တယ်။ဟိုပါဝင်ရဖို့ရှင်းနေပြီတရားသူတွေခေါ်။နောက်ကကျွန်တော်အဝါရောင်ကမ်ပိန်းပေါ့။နောက်မြေပြေမှာတုပ်နေတဲ့တရားရေးတွေကိုဒီဘက်ကနေ20လောက်ထည့်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးအဝါရောင်ကမ်ပိန်းလုပ်နေတဲ့နေရာမှာကျွန်တော်ကလည်းပဲအဝါရောင်ဖဲကျိုးကိုဒီမှာဆက်ပြီးတော့အဲ့ဒီအားကြီးထွက်သွားဖို့အတွက်ကျွန်တော်ဆန္ဒပြတယ်
။စစ်တပ်ထဲကအရာရှိတချို့ဟာစစ်ဥပဒေတင်ကြားရတာတွေအပါအဝင်ရှင်းနေလိုက်စင်ရရှိထားကြသူတွေလည်းရှိကြပါတယ်ဒါပေမဲ့အရက်ဖက်တရားစီရင်နဲ့ပတ်သက်လို့ကျွမ်းကျင်စွာတင်ကြားထားတာမျိုးတွေမရှိတဲ့အတွက်အရက်ဖက်တရားစီရင်ရေးမှာအတွေ့အကြုံနေကြတယ်ဆိုပြီးဖဲချိုးဝါလှုပ်ရှားမှုကိုဥဆောင်နေသူတွေကယူဆထားကြပါတယ်ဒီအတွက်စစ်ထက်ကပုံကိုယ်တွေဟာတရားစီရင်မှာဥဆောင်တဲ့နေရာကပါလာမယ်ဆိုရင်တရားစီရင်လမ်းကြောင်းတင်ဆောင်နိုင်တယ်ဆိုပြီးတရားလွှတ်တော်ရှင်းနေတူဖြစ်တဲ့ဦးလာမျိုးမြင့်ကဆိုပါတယ
်စစ်တပ်ကအရာရှိတွေဟာတို့မှာစေဥပဒေဆိုတော့သူတို့တင်ပေးတယ်လေအပြင်ဥပဒေကိုသူရှိမှာကျန်းကျန်းကျင်စီပေးတာမရှိဘူးင်းတော့ကသူတို့ကကော်ရပ်ဆန်တတ်မတော်ကနေပြီးတော့ DL ဆိုတာတတ်မတော်သားတွေအရာရှိတွေတက်တယ် DL ဖွင့်တယ်အဲ DL ဖွင့်ပြတဲ့အခါဖာဘေးစာယူနဲ့ကွန်ပျူတာလေးကနေတော့အင်တာနက်ကနေဖြည့်ပြီးပြန်ရှိတယ်အဲ့တော့ဒီသူကသူရှိရင်သူ့ကိုချိန်မှာဆွေးနွေးပေးတယ်အဲ့ဒီကသူကလိုက်ပြန်ရကြတာရှိတယ်အဲ့တော့အဲ့ဒီဥပဒေကြတဲ့အဆက်အရာရှိတွေကဒီတရားရှင်လောကဝင်လာတဲ့ခါကျတော့သူတို့ကအချိန်ကအစပြီးတော့မဝင်နိုင်တဲ့အတွက်ကြောင့်သူတို့ဒီတရားရှင်လောကကိုဆက်တဲ့ဝင်တိတိယောက်ယောက်တရားမျှတစွာဥပဒေနဲ့အညီစီရင်နိုင်တဲ့ discretion power သူတို့မှာနေတယ်အားနေတယ်အတွက်ကြောင့်နေတယ်မကျွမ်းကျင်ပဲနဲ့ဒီဥစ္စာဒီလောကထဲဝင်လာပြီးတော့ချက်ချင်းအရာရှိအမိတ်ဆုံးပြတဲ့အရာရှိအစ်စ်တက်ထိုင်လို့ရှိရင်တော့တရားရှင်လမ်းကြောင်းတိတ်ဆောက်ဝင်နိုင်တဲ့အခြေအနေမှာရှိပါတယ်ခင်ဗျာ
ဒီဥပဒေနဲ့အရက်ဖက်ဥပဒေကွာခြားပုံကိုလည်းတရားလွှတ်တော်ရှေ့နေဦးလာမျိုးမြင့်ကပြောပြပါတယ
်စစ်ဥပဒေဆိုတာသူကစစ်တရားကြောင့်ဆိုတာကတော့ဒီဖွဲ့စည်းပုံချေကအုပ်ရင်ပေါ်ခင်နာဝတာလို့နာဖာလို့မတိုင်နိုင်ပါအချုပ်ရင်းနဲ့အုပ်ချုပ်တာရှိရလေအဲ့အုပ်ချုပ်တဲ့အခါမှာစစ်ဥပဒေကိုအတုံးပြုခဲ့တယ်မာရှယ်လောခေါ်တာပေါ့နော်အဲ့ဒီနေရာအပြစ်ရှိတာမရှိဘူးမရှိအပြစ်ရှိတော့ဝန်ခံလို့ရှိရင်ထောင်နာသုံးပြကြတယ်အပြစ်မရှိဘူးညင်းလို့ရှိရင်ထောင်နာခုံးပြကြတယ်အဲ့ပုံစံမျိုးနဲ့စစ်ပြားကထားခဲ့တဲ့အခါအဲ့လိုကြုံရတယ်လေအကောင်ဆုံးစစ်တာဒီမှုကဒီလူကပြုမှုကျွလို့နာဟုတ်လားမဟုတ်လားဆိုတာကိုစစ်သေးတာမရှိဘူ
းလက်ရှိမှာတော့တရားရုံးတွေကနေတရားသူကြီးအစင်းစင်းဟာအထက်အမေရဆိုပြီးဥပဒေကြောင်းရမညင်ညွတ်တဲ့ပြစ်ဒဏ်တွေပေးမှုတွေလုပ်နေတာကိုတွေ့ရတဲ့အတွက်စစ်တပ်ဘက်ကနေကူးပြောင်းလာသူတွေသာတရားရေးဘက်ကိုထက်ရောက်လာအောင်မယ်ဆိုရင်တရားစီရင်ရေးမှာမမျှတမှုတွေပိုဖြစ်လာနိုင်တယ်ဆိုပြီးတကူတော်ဆန္ဒပြတဲ့တရားလွှတ်တော်ရှေ့နေဦးမြင့်အေးကဆိုပါတယ်တရားစီရင်ရေးနယ်ပယ်အတွင်းမှာအုပ်ချုပ်ရေးအာဏာပိုင်တွေယုံကြည်ရတဲ့စစ်ဘက်ကပုံကိုယ်တွေကိုခန့်အပ်ခြင်းဟာတရားစီရင်ရေးမှန်တိုင်းကိုအမိန့်နာခံတတ်တဲ့သူတွေကိုခန့်အပ်ထားခြင်းလို့ဖြစ်နိုင်တယ်ဆိုပြီးရှေ့နေအများစုကယူဆနေကြတာပါအခုဆိုရင်စစ်ဘက်ကပြောင်းရွှေ့လာသူတွေကိုကန့်ကွက်တဲ့အနေနဲ့တက်ကြွလှုပ်ရှားတဲ့ရှေ့နေဒေသမှာအရက်ဖက်တရားစီရင်ရေးကတရားသူကြီးတွေအပါအဝင်ဥပဒေဝန်ထမ်းတွေကိုယ်တိုင်ဖဲချိုးဝါလှုပ်ရှားမှုမှာပါဝင်လာကြတာပါဒီကနေ့မှာဆိုရင်လေမန္တလေးတိုင်းရင်းမနာမြို့ကတရားရုံးရှေ့မှာလေရှေ့နေတွေကဖဲချိုးဝါလှုပ်ရှားမှုတွေကိုလှုပ်ဆောင်ခဲ့ကြပါတယ်ရှင်
။တရားရေးဌာနတွေမှာစစ်ဖက်အရာရှိတွေခန့်အပ်မှုကိုအကြမ်းမဖက်ဆန့်ကျင်တဲ့ဖဲချိုးဝါလှုပ်ရှားမှုအကြောင်းမအေးအေးမှစုံစမ်းတင်ပြသွားတာပါ။အခုနားဆင်ရမှာကတော့နယ်သာလန်နိုင်ငံကပေးမဲ့လူ့အခွင့်အရေးဆိုင်ရာစုကိုဒီနှစ်အတွက်မြန်မာပြည်ကရနိုင်ခြေရှိမလားဆိုတာကိုပြောပြပေးမှာပါ။ 2015ခုနှစ်အတွက်နယ်သာလန်နိုင်ငံသားရေးဝန်ကြီးကပေးအပ်တဲ့ Human Rights Tulip ဆုရွေးချယ်ခံရတဲ့စကားတင် CNN မှာမြန်မာနိုင်ငံကဖန်ဆီးခံကြောင်းသားခေါင်းဆောင်မှတ်ဖြုတ်ဖြုတ်အောင်လဲပါဝင်နေပါတယ်။အခုပေးအပ်တဲ့ဆုဟာဘလောက်ထိရေးပါပြီးတော့မှတ်ဖြုတ်ဖြုတ်အောင်ကိုဘာကြောင့်အမည်စရင်တင်သွင်းရတယ်လဲဆိုတာကိုတော့ရှားဖောင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ကဘာတဝမ်းမှာရှိတဲ့လူအခွင့်ရေးလှုပ်ရှားသူတွေကိုအားပေးတဲ့အနေနဲ့နယ်သာလန်နိုင်ငံသားရေးဌာနကချီးမြှင့်တဲ့လူအခွင့်ရေးဆိုင်ရာ2015 Human Rights Tulip ဆုရထားခံရတဲ့စကားတင်စင်းထက်မှာမြန်မာနိုင်ငံကကျောင်းသားခေါင်းဆောင်တူဖြစ်တဲ့မဖြူဖြူအောင်လဲပါဝင်ပါတယ်။နာမည်စင်းတင်သွင်းခံရတဲ့လူပေါင်း100ကျော်တဲကမှစကားတင်အယောက်30ထဲမှာရွေးချယ်ခံရတာဖြစ်ပါတယ်။ဆုရရှိဖို့အတွက်မနေ့ကဩဂုတ်လ9ရက်နေ့ကနေစပြီးတော့အင်တာနက်အွန်လိုင်းမဲပေးရွေးချယ်မှုကိုစတင်လိုက်တာဖြစ်ပြီးအခုလက်ရှိမှာတော့မဖြူဖြူအောင်က14,100 ကျော်နဲ့မဲအများဆုံးနဲ့ပထမထိတ်ဆုံးနေရာမှာရှိနေပါတယ်။ရွေးချယ်ခံရတဲ့သူအနေနဲ့ယူရိုငွေ3,000စုချီးမြင့်ခံရမှာဖြစ်ပြီးအမေရိကန်ဒေါ်လာအနေနဲ့တော့13,100ကျော်ရရှိမှာဖြစ်ပါတယ်။အခုနဲ့ Human Rights Tulip ဆုနာမည်စရင်းကိုဇွန်လ15ရက်နေ့ကနေဇွန်လ15ရက်နေ့အထိတင်သွင်းဖို့အတွက်သတ်မှတ်ထားပြီးလူမှုပါဝင်မဲပေးခွင့်ကိုတော့စက်တင်ဘာလ9ရက်နေ့မှာစတင်တာပါ။စက်တင်ဘာလ16ရက်နေ့မှာတော့မဲပေးတာပြီးဆုံးမှာဖြစ်ပါတယ်။မြန်မာနိုင်ငံကကျောင်းသားခေါင်းဆောင်တူဦးလည်းဖြစ်အမျိုးသမီးလူငယ်တူဦးလည်းဖြစ်တဲ့အသက်26နှစ်အရွယ်မှဖြူဖြူအောင်ကိုရွေးချယ်တင်သွင်းရတဲ့အကြောင်းရင်းနဲ့ပတ်သက်လို့နာမည်အဆိုတင်သွင်းတဲ့ Equality Myanmar ညီမျှချင်းမြန်မာအဖွဲ့ကအလို့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါဗျ။တ
ိုင်းပြည်ရဲ့အရေးကြီးဆုံးလို့ပြောနိုင်တဲ့ပညာရေးစနစ်ကိုပြုပြင်ပြောင်းလဲအောင်လုပ်ခဲ့တဲ့နေရာမှာထိတ်ဆုံးမှာပါဝင်တာတစ်ခုဖြစ်တယ်။နောက်တစ်ခုကသူ့ရဲ့ဒီတမိုင်းကိုကြည့်မယ်ဆိုလို့ရှိရင်ဒူဒီနာကစ်နောက်ပိုင်းတော့ကလည်းသူ့ရဲ့အဖေနဲ့သူဖန်ခံထိတယ်။ဒါပေမဲ့သူအဲ့ဒါကိုအခုဆက်ပြီးတော့ဒီလူခွေကိစ္စလုပ်တယ်။ကျွန်တော်နဲ့တွေ့တဲ့အခါတိုင်းသူအမြဲတမ်းပြောတာကသူကတော့ဒီယုံကြည်မှုအရတော့ဆက်လုပ်မှာပဲ။ဘယ်တော့မှသူလုပ်ရဲ့ယုံကြည်ချက်ကိုနောက်ဆုံးမှာမဟုတ်ဆိုတော့ပြောကြချက်ကကျွန်တော်နားထဲမှာတတိဆွဲနေတော့မယ်။နောက်တစ်ခုကဒီလူမျိုးဖြစ်တဲ့နေရာမှာသူပြောမယ်ဆိုရင်သူကတော့ဒီ main clay ရောက်ဖြစ်တာနဲ့ကျန်နဲ့เนาะအမျိုးသားတွေနဲ့တန်းတူရေမောင်တန်းပြီးတော့ဥဆောင်မှုကိုပြနိုင်ခဲ့တယ်။နောက်တစ်ခါအရေးကြီးတာလူငယ်တယောက်လည်းဖြစ်တယ်ပေါ့နော်ကျွန်တော်တို့တိုင်းပြည်မှာလူသိများသောသူတွေအများကြီးရှိခဲ့တယ်။ဒါပေမဲ့လူငယ်ပိုင်းမှာကျွန်တော်တို့ပေးတဲ့အရာမျိုးကြီးလိုက်တဲ့ချိန်မှာသူ့ကိုကျွန်တော်ထိတ်ဆုံးကသွားတွေ့လေဗျ
။ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ဘာကတာကိုပြန်လည်ဖွဲ့စည်းဖို့ပါဝင်လှုပ်ရှားမှုနဲ့မပဖြိုးအောင်ဟာ2008ခုနှစ်မှာပထမကြိမ်ဖန်ခံရပြီး2003-2008လလည်းကြာခံရပြီးတော့2012ခုနှစ်မှာမထောင်ကနေပြန်လည်လွတ်မြောက်လာခဲ့တာပါလွတ်တော်မှာတည်ပြုလိုက်တဲ့အမျိုးသားပညာရေးဥပဒေဟာကျောင်းသားတွေရဲ့အခွင့်အရေးကိုကန့်သတ်ချုပ်ချယ်တဲ့အတွက်ဒါကိုပြန်လည်ပြင်ဆင်ဖို့ပါဝင်လှုပ်ရှားမှုကြောင့်2015ခုနှစ်မတ်လမှာပြန်လည်ဖန်ဆီးခံရပြီးတော့လက်ရှိမှာတော့အကျဉ်းဆောင်ထဲမှာထိတ်သိမ်းခံထားရပါတယ်အခုပေးအပ်မဲ့ Tulip ဆုဟာဥရောပမှာဘလောက်ထိဩဇာကြီးမားတယ်လဲဆိုတာကိုလည်းဦးအောင်မျိုးမင်းကအခုလိုပြောပါတယ
်ဒါဥရောပမှာဆိုရင်အစိုးရအတိမတ်ပြူတဲ့စုတမျိုးပေါ့နော်ပြီးတဲ့ဒူရီယာလည်းတကယ်တမ်းထိုက်တိုင်တဲ့လူဖြစ်တော့ဒီစုကိုလူတော်များစိတ်ဝင်စားကြတယ်ငွေကြေးရပြောမယ်ဆိုလို့ရှိရင်ဥရောပယူရိုတသိန်းဆိုတော့ဒါနည်းနည်းတော်တော်များတယ်လို့ပြောလို့ရတာပေါ့နော
်မဲပေါင်း3,600ကျော်ဒုတိယမဲအများဆုံးနဲ့မပဖြိုးအောင်ရဲ့နောက်မှာလိုက်နေတာကတော့အစ္စရေးသိမ့်ပိုက်နယ်မြေတဲကလူအခွင့်ရေးလှုပ်ရှားသူအမျိုးသမီးတူဖြစ်ပါတယ်မြန်မာအိမ်နီးချင်းထိုင်းနိုင်ငံကလူခွင့်ရေးဆိုင်ရာထိုင်းနိုင်ငံရှင်းနေများအဖွဲ့ Thai Lawyers for Human Rights ကတော့336မဲနဲ့အဆင့်၈မှာရှိနေပါတယ်။ Human Rights Tulip ဆုကို2008ခုနှစ်ကစတင်ပေးအပ်ခဲ့တာဖြစ်ပြီးကမ္ဘာနိုင်ငံတဝန်းမှာရှိတဲ့လူခွင့်ရေးလှုပ်ရှားသူတတိပုဂ္ဂလအနေနဲ့ရောအဖွဲ့အစည်းအနေနဲ့ပါရွေးချယ်ပေးအပ်တာဖြစ်ပါတယ်။လူခွင့်ရေးလှုပ်ရှားသူတွေအနေနဲ့တယောက်နဲ့တယောက်စီကနေတင်ယူလက်လာဖို့အတွက်ရည်ရွယ်ပေးအပ်တဲ့ဆုဖြစ်ပြီးရရှိတဲ့စုငွေကိုလူခွင့်ရင်းနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုတိုးချဲ့လှုပ်ဆောင်ရမှာတုံ့ဝင်ပြုထားတာဖြစ်ပါတယ်။စုရွေးချယ်ခံရတဲ့သူတွေအနေနဲ့ဒီဇင်ဘာလ10ရက်နေ့မှာနယ်သာလန်နိုင်ငံသားဝန်ကြီးပခုနန်းကိုတိုင်စုချီးမြှင့်သွားမှာဖြစ်ပါတယ်ရှင်
။ရှားဖောင်စုစမ်းတင်ပြသွားတာပါ။ကျမတို့ VOA Internet ဆာမျက်နှာမှာရွေးကောက်ပွဲဆိုင်ရာလူမှုစစ်တမ်းကောက်ယူတဲ့ကန်တာတရက်ဖွင့်ထားပေးပါတယ်။ရွေးကောက်ပွဲမဲပေးတဲ့အခါမှာလူကိုကြည့်ပြီးတော့မဲပေးမလား၊ပါတီကိုကြည့်ပြီးတော့ပေးမလားဆိုတဲ့စစ်တမ်းဥပမာလာရောက်ပြီးတော့မဲဆန္ဒပေးနိုင်သလိုဘယ်အချက်မှာလူကြိုက်ပုံများနေသလဲဆိုတာကိုလည်းကိုယ်တိုင်ကြည့်ရှုလို့ရပါတယ်ရှင်။ကျမတို့ VOA ရဲ့စစ်တမ်းမှာလာရောက်ဆန္ဒဖော်ထုတ်ပေးကြဖို့တိုက်တွန်းပါရစေရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။ဒ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစည်းအဝေးကိုည9နာရီအစည်းအဝေးပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစည်းအဝေးနေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ10ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရေကြီးမှုနောက်ပိုင်းကြုံတွေ့ရတဲ့ကျန်းမာရေးပြဿနာတွေကိုကူညီဖြေရှင်းပေးနေတဲ့ဆရာဝန်တင်းရဲ့ဆောင်ရွက်ချက်တွေကြောင့်ကျန်းမာရေးအစီအစဉ်ခရိုနီတထေးတွေကိုအမေရိကန်အစိုးရကနာမည်ပြည့်စီရင်ထားရှိစေအကြောင်းသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာကဏ္ဍမှာတော့
တယောက်လည်းအများကြီးပေါ့လာတော့ယနေ့ညောင်းတာလည်းဆိုတာ MNC ရဲ့ PPT ချက်ကို
မွန်ပြည်နယ်တွင်ကကြောက်မိသွေးတအားဆက်ယုံနဲ့ပတ်သက်လို့ယင်းနှိမ့်နှံမှုကော်မရှင်စီစာပို့ရာအကြောင်းမွန်ပြည်နယ်ကိုယ်စားလှယ်ရဲ့ပြောကြားချက်နဲ့တူတခြားတိုင်းရင်းသားဒေသကသတင်းအစုံလင်ကိုနာစင်ကြရမှာပါဒီလိုစီစဉ်နေတဲ့ကမှအခုရင်ဆုံးကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ရေကြီးမှုနောက်ပိုင်းအဖြစ်များတဲ့ရောဂါတွေအတွက်ဆရာဝန်အသင်းရဲ့ဆောင်ရွက်ချက်တွေကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံဆရာဝန်များအသင့်အနေနဲ့အခုရေကြီးမှုကြောင့်ပုံမှန်ကျန်းမာရေးလုပ်ငန်းတွေထိခိုက်သွားတဲ့နေရာတွေမှာအခုညီတွေပုံမှန်ပေးနေပြီးတော့ပူးပေါင်းကူညီညှိနှိုင်းမှုတွေလည်းလိုအပ်နေပါတယ်ဒီလုပ်ငန်းတွေထဲမှာနယ်လှည့်ကျန်းမာရေးဖွဲ့တွေအပတ်စဉ်တနင်္ဂနွေနေ့မှာနယ်တွေကိုဆင်းပြီးတော့ကုသပေးတာစေဝါနဲ့တခြားအထောက်အကူပြုပစ္စည်းငွေကြေးထောက်ပံ့ပေးတာတွေလည်းပါပြီးတော့ရေရှည်လှုပ်ဆောင်သွားဖို့ရှိပါတယ်ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းအတွင်ရေးမှုအငိမ့်စားပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปามุขดาตาสวัสดีครับเราเนี่ยမြန်မာနိုင်ငံမှာဒီတစ်ခေါက်ဒီရေပေးရပေါ့เนาะအရင်နာဂစ်မုံတိုင်းနဲ့ရှင်လိုက်လို့ရှိရင်လူအသေးပြောက်နဲတာကလွဲလို့ပေါ့လူရေအတွက်တော်တော်များပါဆရာထိခိုက်သွားတာတွေသူတို့ရဲ့လုပ်ငန်းတွေပျက်စီးသွားတာတွေအဲ့လိုဖြစ်သွားတဲ့အခါကျတော့ဒီရေပေးလုံပြန်လဲထူထောင်ရေးကာလမှာဆိုလို့ရှိရင်လူအချက်တွေကနာဂစ်တက်တောင်ပုံများလာမဲ့သဘောရှိတာပေါ့အဲ့ဒီခါကျတော့ဆရာဒီတစ်ခုကကျန်းမာရေးဆိုင်ရာပြဿနာတွေဖြစ်တဲ့အတွက်ဒီယောဂါတွေကိုလက်ရှိဖြစ်နေတာတွေကိုဘယ်လိုဖြစ်ရှင်းပေးမလဲပုံမဆိုးအောင်ဘယ်လိုမျိုးအစီအစဉ်တွေရှိတယ်လဲအစရှိတယ်မျိုးပါဆရာရယ်ဆရာကဒီမြန်မာနိုင်ငံဆရာဝန်များအသင်းမှာအတွင်းရေးမှုတွေဖြစ်နေတဲ့ခါကျတော့ဆရာတို့ရဲ့စီမံလှုပ်ဆောင်နေတဲ့လုပ်ငန်းလေးတွေကိုလည်းနည်းနည်းရှင်းပြပေးပါဦး
အခုရေပေးကြတော့လေတော်တော်လေးထိခိုက်မှုလည်းများပါရှင်နေတိုင်း14ခုမှ12ခုထိခိုက်မှုရှိတယ်ပေါ့လာကဲဆိုရုပ်ရည်ဖြစ်ပြီးတော့တခါပေပြောက်မများနိုင်မလဲရေလွှမ်းမှုသွားတဲ့လေမင်းဧရိယာတွေအများကြီးရှိတယ်အင်းဒီပြစီသွားတာရှိတယ်။နောက်ပြန်ပြီးတော့ရေလွှမ်းတဲ့နေရာမှာရှုံ့ဘွက်တွေနဲ့တိတ်နေနေတာရှိတယ်။တော်တော်လေးပြန်လဲကြည့်အောင်ရင်းလောက်ရမယ်အတိုင်းရှိပါ။ကျွန်တော်တို့ကျမအိပိုင်းနဲ့ solution မှာဒီရေပေးပြီးသွားရင်ဒီတောက်ရေတောင်းရေကန်ဒီရေတွင်းတွေမှာရေစိုးရေညစ်တွေဝင်သွားတယ်ပေါ့။အဲ့တော့တန်ရှင်းတဲ့တောက်တုံးရရှိရေးအဲ့ဒါလည်းတော်တော်လေးအရေးကြီးတဲ့အချက်ဖြစ်ပါတော့။နောက်တစ်ချက်ကဒါရဲ့နောက်ဆက်တွဲပေါ့နော်။တန်ရှင်းတဲ့တောက်တုံးရေမရရင်ရေတို့အစားတောက်တွေကကုဆတ်တဲ့ယောဂာပေါ့နော်ဥမာပင်ဝင်ပြက်ဝင်ချောယောဂာအသေးအောင်သားဝအေယောဂာပြီးလို့ရှိရင်တိုက်ဖိုက်ယောဂာပေါ့နော်ဒါကြီးကဖြစ်လာနိုင်တယ်ပေါ့ဒါကြီးကဝဲဖို့ကုသဖို့လိုအပ်ပါနောက်တစ်ချက်ကလည်းနေရာထိုင်ခြင်းနဲ့ပျက်စီးသွားတယ်နေရာအိမ်ပြက်သွားတော့လုံခြုံမှုမရှိတော့ပေါ့အဲဒီကြောင့်လို့ရှိရင်ဆဝေးမီယောဂာတွေပါရာသီဥတုတံကြောင့်ဖြစ်တဲ့ယောဂာတွေလည်းခံစားနိုင်ရရှိပါနောက်လူတွေမမြင်တဲ့အချက်ကစိတ်ပိုင်းဆိုင်ရာပေါ့နော်ဆိုတာသူတိုင်းမှာပေါ့စိတ်ကြကြာလားတို့လူကြီးမှဆေးကြကြတဲ့ယောဂဖြစ်လို့ကလေးတွေမှလည်းဒီစိတ်ပိုင်းဆိုင်ရာထိခိုက်ခံစားရတာရှိတယ်မှာအဲ့ဒါဒါတွေကိုတော့ကျွန်တော်တို့ကကြိုမြင်ထားပြီးတော့ပြင်ဆင်မှုတွေလုပ်ရရှိပါ
တယ်။ဟုတ်ကဲ့
ဆရာ။ဒါပါလို့ဆိုလို့ရှိရင်အခြေအနေတွေပြောင်းသွားတဲ့အချိန်တာမန်လုပ်နေတဲ့လုပ်ငန်းတွေမှလည်းထိခိုက်မှုရှိတယ်။ဥပမာဆိုရင်ဒီကျေးလက်ကျမ်းမာရေးဌာနတွေပြက်စီးသွားတယ်။အဲကျွန်တော်တို့နေတိုင်းပုံမှန်လုပ်နေကြတဲ့အမှပုံမှန်ကာဝယ်ဆေးထိုးတဲ့လုပ်ငန်းတွေပြတ်သွားတယ်။အဲကျွန်တော်တို့ target တွေဝင်ပြီးတော့ဖြစ်သွားတယ်ပေါ့။အဲ့ဒီချက်လက်တွေလည်းလုပ်ဖို့ရှိပါတယ်
ဟုတ်ကဲ့ တော့ဒီနေ့မှာရေပြာယောဂါတွေလည်းဖြစ်ဖို့ပိုများလာတော့ဆရာနော
်ဟုတ်ကဲ့ရေပြာယောဂါတွေလည်းဖြစ်နိုင်တော့လို့နောက်တော့ကောင်းကြိုက်တဲ့ပေါ့ငွေစိုးဝါကြိုက်တဲ့ယောဂါတွေဒါတွေကတော့များတော့ acute stage ပေါ့ဖြစ်နေတဲ့အချိန်မှာဖြစ်တာများပါတ
ယ်ဟုတ်ကဲ့အခုဆရာပြောတဲ့ဒီယောဂါကြည့်ပါနော်
နောက်တစ်ခုကကျွန်တော်တို့အာဟာရပေါ့ဗန်ဒီရေလို့စားရတော့ဆရာဒီလေယာဉ်တွေပြည့်စုံကုန်မယ်စီပွားရေးပြည့်စုံတဲ့အခါကျတော့အာဟာရချို့တဲ့အာဟာရကလေးပါလေဖြစ်လာမယ်လူကြီးမှလည်းဖြစ်မှာပေါ့နော်ကိုယ်ဝန်ဆောင်မိခင်နဲ့ဖြစ်မွေးကင်းတဲ့ကလေးတွေမှလည်းဖြစ်တယ်ဒီချက်တွေကလည်းစဉ်းစားမယ်ချက်တွေဖြစ်ပါဦ
းဟုတ်ကဲ့ဆရာငကိုရဲလည်းဒီဟာရချို့တဲ့မှုကမြန်မာနိုင်ငံမှာရှိနေတဲ့ခါကျတော့လေအခုတော့ပို့စိုးရတော့ဆရာအဲ့တော့ဆရာကြီးအခုလိုဒီပြဿနာပေါင်းအများကြီးပါဆရာနော်ယောဂတွေကိုဆရာတို့ဘယ်လိုဖြေရှင်းနိုင်ဖို့စီမံထားရရှိလဲဆရာပုံမှန်လုပ်ငန်းတွေပြတ်သွားတယ်ဆိုတဲ့ခါကျတော့လေ
ဟုတ်ကဲ့ဒါတော့တမန်ငါလုံးရဲ့အတိုင်းတာပေါ့နော်တကယ်တော့နိုင်ငံတမန်ငါလုံးတော့မဟုတ်ဘူးဒီလိုအလုံးအထောက်ပံ့ကူညီလဲယူပြီးတော့လုပ်ရမယ်ပြဿနာလေးပါအခုကျွန်တော်တွေ့တာတော့ဒီဖြစ်တဲ့အချိန်မှာတော့ဒီကူညီတဲ့အဖွဲ့အစည်းအများကြီးပေါ့နော်ကျွန်တော်နိုင်ငံရဲ့အသားကြီးရဲ့စီရင်လာဆရာထက်တာမျိုးတော့အမြဲတမ်းကိုဝါလဲဝန်တာကိုကောက်ပါတယ်တကယ်လည်းကိုယ်လည်းခုံလည်းကုန်ယူပြီးတော့ဒီဖြစ်တာနဲ့အခါလည်းကိုဖြစ်တဲ့ဒေသတွေကိုအလုံးမြင့်နဲ့သွားပြီးကူညီတာတွေရှိတာကြောင့်တော်တော်ဝန်တာတွေကောက်ပါတယ်ဒါပေမဲ့ဒီကူညီမှုကခဏနဲ့ပြီးသွားမယ်ကိစ္စမဟုတ်ပေါ့နော်ဗျာဒါပေမဲ့သူတော်ကြီးကိစ္စတွေလည်းရှိရပေါ့အဲ့ဒီအချိန်မှာကျွန်တော်ကချင်းချင်းအကျဉ်းမြင်ပြီးပေါ့နော်အဆူရနဲ့အဆူရမဟုတ်တဲ့ပုံစံကြီးနဲ့အားလုံးကစနစ်ကျကျလုံနိုင်တော့ပို့ထီရောက်တော့ခုတကအခုကြည့်လိုက်ရင်တချို့နေရာတွေမှာအင်းကြီးတွေနိုင်ရောက်တဲ့နေရာရှိတယ်တော့မရောက်တဲ့နေရာရှိတယ်ပေါ့နော်အဲမျိုးတွေဖြစ်စီတဲ့စနစ်ကျကျချိုးမြင်နေသွားရင်တော့ပို့ပြီးတော့ကောင်းပါတော့
ဟုတ်ကဲ့ဆရာတို့အခုဘလို့ကိစ္စမျိုးတွေဆရာအတိအကျညှိနှိုင်းမှုတွေလုပ်နိုင်မလဲဆရာ။နောက်ဒီခုပုံမှန်လုပ်ငန်းတွေပြည့်စည်သွားတဲ့ခါကျတော့ဆရာတို့လှုပ်ရှားနယ်လှစေးဖွဲ့မျိုးပေါ့နော်။အဲ့လိုမျိုးတွေရောလှုပ်ဖို့အစီအစဉ်ရှိလား
။ကျွန်တော်ဆရာဝန်သိနေတော့ဒီရေပြေးဆက်သမားစဖြစ်တဲ့ရပေါ့နော်။ကျွန်တော်ဘာလုပ်ရမလဲဆိုတာတိုင်နေပါလေ။ကျွန်တော်ရဲ့ဈေးဝင်တွေဖြစ်တဲ့ဟိုအထူးဘာသာရေးအဖွဲ့ဝင်တွေဆက်နေနိုင်ငံသားမှရောက်နေတာမြန်မာနိုင်ငံကပဲဈေးဝင်တွေကလူငယ်စုဆောင်းတယ်။ကျွန်တော်ပထမဆုံးအနေနဲ့တော့ဒီနိုင်ငံတက်ချင်နေတဲ့သိမ့်တော့ရကျွန်တော်တူတာမှာဒါပိုင်းလဲကျွန်တော်တို့ပူရှာနဲ့ဒီလူငယ်ရမ်းနဲ့စေဝါပစ္စည်းတွေပေါ့နော်ဒူဂါလာတွေရှိတယ်အဲ့ဒါနဲ့ကျွန်တော်တို့မြန်မာချစ်တဲ့ကျွန်တော်ရဲ့အတင်းကွဲတွေရာ30ထောက်ပံ့ပေးတယ်ပေါ့ဥမာပြင်ကျွန်တော်မကွေးတိုင်းကိုထောက်ပံ့တယ်စကိုင်းတိုင်းကလေးကိုထောက်ပံ့တယ်ရွှေဘူကိုထောက်ပံ့တယ်ပေါ့နော်နောက်ရခိုင်ပြည်နယ်ထောက်ပံ့တယ်ချင်းပြည်နယ်ပေါ့နော်ဒါလေးကျွန်တော်ငွေကြေးတော်လကောင်းရေတန်းစေဘူးတွေပေါ့ကျွန်တော်တို့ကျမကြီးနဲ့ဆိုင်တဲ့ဝါတာကတ်20 liter ဘူးရေကျွန်တော်ပို့ပေးရတော့ဘူးလိုအပ်တယ်လို့ထင်နေအောင်ကျွန်တော်ပို့ပေးပါဆရာဝန်သိမ်းဖို့အနေနဲ့လည်းဒီ mobile health and donation ဒီစေတူတိုင်းနဲ့လူတိုင်းအဖွဲ့ပေါ့ကျွန်တော်အပတ်စဉ်တင်းနေနေတိုင်းသွားတာသုံးရရှိပါပြီဒီမှာကျွန်တော်အင်ကပူသွားတယ်အင်ကပူမြို့နယ်မှာတရက်တညအေးပြီးတော့အဲဒီစေတူတာမှုလည်းလုပ်ပေးတယ်နောက်ပြီးကျွန်တော်လူသားမှုတွေလည်းလုပ်ပါအဲဒုတိယအချိန်မှာတော့အရာတိုင်းကသုံးတဲ့ငပိုင်းကြောင်းမျိုးတွေကိုထားခဲ့ပါတယ်အဲ့တတိယဂျင်းကျွန်တော်တာပေါင်းမျိုးဖွဲ့သွားပါလေအဲ့ဒီမှာတမားတော်ရဲ့တာဖာမီယာသူကြီးရှာဝင်သူရောဂါကိုရှာဝင်နေပါလေဖွဲ့ရခုတမှုနဲ့ပေးခဲ့တယ်။ဒီရတဲ့ဝါရီသေးဝါတို့ပြည့်စုံပြည့်တဲ့လူတိုင်းမျိုးတွေလောက်ပါ။အဲ့တဖွဲ့ရတော့တာပေါင်းမျိုးနဲ့ဒီရစာထီသွားပြီးတော့အဲ့ဒီလူတိုင်းမျိုးတွေလောက်တဲ့စေကူတာပြည့်မျိုးတွေလောက်ပါ။အဲ့ဒီလိုဖွဲ့ရလဲကျွန်တော်အပတ်စဉ်ထပ်ပြီးရှိပါ။ဒီချိန်မှာလဲကျွန်တော်ကဒီလူငယ်တွေလဲစုဆောင်းနေပါတော့ပြည့်စုံပြည့်စရာကလပ်ကဗိုလန်တီယာဟဲ့လောက်ချင်တဲ့ဆရာဝန်တွေလဲကျွန်တော်တို့တော့အဲ့နေရာတွေကိုဒီလိုဆက်လက်ပတ်မုံတွေလောက်သွားဖို့အစီအစဉ်ရှိပါတယ်
ဟုတ်ကဲ့ဒီအလှငွေထည့်လူသူတွေအနေနဲ့ဒါမှမဟုတ်ရှင်လဲ volunteer ပေါ့နော်လှုပ်ပေးလူသူတွေဆရာဝန်တွေအနေနဲ့ဆက်သွယ်မယ်ဆိုရင်ရောဆရာကြီးဘယ်လိုလွယ်လွယ်ကူကူဆက်သွယ်နိုင်မလဲ
ကျွန်တော်တို့မြန်မာနိုင်ငံဆရာဝန်တွေပေါ့ကိုဆက်သွယ်လို့ရပါတယ်ဒီနေရာသေးတဲ့ကိုတင်ပြီးလမ်းပေါ့နော်ကျွန်တော်ဤဆောင်တဲ့တင်ပြီးလမ်းရဲ့အဆုံးပေါ့နော်ဒီလူတွေနဲ့စေဝါပစ္စည်းတွေကိုဒီနယ်နဲ့ဆယ်လာရည်နဲ့လေးလိုက်ကီပေါ်တော့ရုံးခွေရတဲ့မှာလက်ခံနေပါလေ။ဖုန်းနံပါတ်နဲ့တော့ဆရာဝန်တင်းဖုန်းက3031 3041နဲ့ဆက်သွယ်လို့ရပါတယ
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တက်ဆက်ပြနေတဲ့ကျမရေခန္ဓာကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလေရှင်။အခုမြမရေသုံးသက်ချက်ကိုထုတ်လွှင့်ပေးပါဦးမယ်။အမေရိကန်အစိုးရဟာမြန်မာပြည်နဲ့ပုံမှန်ဆက်ဆံနေပေမဲ့စစ်အစိုးရလက်ထက်မှာကြီးပွားချမ်းသာလာတဲ့ခရိုနီတထေးတွေကိုနာမည်ပြည့်စီးရင်ထဲမှာထည့်ထားစေဖြစ်ပါတယ်။ဒီအကြောင်းဦးအောင်ခင်ကစီစဉ်ပြီးတော့ကိုကျော်ကျော်တိန်ခကူညီတင်ဆက်ပေးထားပါတယ်ရှင
်။မ မြန်မာအစိုးရနဲ့ပုံမှန်ဆက်သွယ်တဲ့အမေရိကန်အစိုးရဟာသူတန်းကတ်ထားတဲ့ခရိုနီတွေကိုမလွှဲမသွေဆက်ဆံလာရပါတယ်။ဒါကြောင့်တကုံစီးပွားရေးလုပ်ငန်းရှင်ဦးဝင်းအောင်ကိုအမေရိကန်အစိုးရရဲ့နာမည်ပြည့်စည်ရင်းကမကြာမီကဖယ်ထုတ်လိုက်ပါတယ်။ဒါလို့မလို့ရင်အမေရိကန်ရဲ့နာမည်ပြည့်စည်ရင်းဝင်ပုဂ္ဂိုလ်တွေကိုအမေရိကန်အရာတန်းကလက်ဆွဲနှုတ်ဆက်ရတဲ့အဖြစ်နဲ့အများအားကြုံတွေ့ရပွဲရှိပါတယ်။လွန်ခဲ့တဲ့နှစ်ကအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဟိုဆေးဖာနန်ဒက်စ်လာရုံကကုန်တယ်နဲ့ဆက်မှုအသင်းချုပ်ဥက္ကဋ္ဌဖြစ်သူနာမည်ပြည့်စရင်ဝင်ဦးဝင်းအောင်နဲ့တွေ့ဆုံခဲ့ရပါတယ်။ခရိုနီပြဿနာဟာအမေရိကန်အတွက်ကတိကအောက်ဖြစ်စရာပါပဲ။2014ဩဂုတ်လမှာအာဆီယံညီလာခံတက်ဖို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အဖွဲ့နေပြည်တော်ရောက်လာတော့ခရိုနီဦးစော်စော်ပိုင်တဲ့ဟိုတယ်မှာတည်ခိုဖို့ဗမာအစိုးရကစီစဉ်တားပါတယ်။အစီအစဉ်ပြောင်းလို့မရလို့နာမည်ပြည့်စည်ရင်းဝင်ပိုင်တဲ့ဟိုတယ်မှာတက်ခိုလိုက်ရပါတယ်။အမေရိကန်အစိုးရဟာမူဝါဒနဲ့လက်တွေ့ပဋိပက္ခဖြစ်လို့ရှိပါတယ်။စီအစိုးရကိုပံ့ပိုးတဲ့ခရိုနီကိုမူဝါဒအရဒဏ်ခတ်ရေးယူပြီးမဲ့လက်တွေ့မှာမြန်မာပြည်ကိုတွန်းရင်ခရိုနီနဲ့မကင်းနိုင်တာတွေအများကြီးရှိပါတယ
်။စီအစိုးရနဲ့လက်တွဲသူကိုရေးယူဖို့အတွက်ပုဂ္ဂိုလ်400ကျော်ရဲ့အမည်စင်းကိုရန်ကုန်အမေရိကန်တန်ယုံက2009မှာအမေရိကန်အစိုးရကိုတင်ပြပါတယ်။ဒါပေမဲ့အခုတော့နာမည်ပြည့်စီးရင်ဝင်100ကျော်လောက်ပဲရှိပုံရပါတယ်။ဥပမာအစိုးရလက်ထက်မှာနာမည်ပြည့်စီးရင်မှာထပ်တိုးတာရှိတယ်လို့ပယ်ဖြတ်တာတွေလည်းရှိပါတယ်။ဒုဗိုလ်ချုပ်ကြီးတိန့်ထင်းနဲ့ဦးအောင်တောင်းကိုနာမည်ပြည့်စီးရင်နဲ့တွန်းလိုက်တာထင်ရှားပါတယ်။ဦးတန်းရွှေရဲ့မိသားစုထဲမှာတော့မြေဖြစ်သူနေရွှေသွေးအောင်ဟာအထင်ရှားဆုံးဖြစ်ပါတယ်။ဒေါ်လာတန်း1000ပေးပြီးမန်ချက်စတာယူနိုက်တက်ဘောလုံးအသင်းကိုဝယ်ဖို့ကြံစီသူအဖြစ်လူသိများပါတယ်။ဦးတန်းရွှေမိသားစုဟာဒေါ်လာတန်ပေါင်း4000လောက်ချမ်းသာတယ်လို့ခန့်မှန်းကြပါတယ
်။အမေရိကန်အစိုးရဘန်ဒါယေးဝန်ကြီးဌာနလက်အောက်ခံ OFAC နိုင်ငံခြားဥစ္စာပစ္စည်းထိန်းချုပ်ရေးယူကနာမည်ပြည့်စည်ရင်းကိုတာဝန်ယူရပါတယ်။တန်ခတ်အရေးယူရာမှာပြတ်တန်းထားတဲ့စီးမင်းကိုအဓိပ္ပာယ်ဖွင့်ဆိုမှုအပြစ်ပေးမှုလုပ်ပိုင်ခွင့်ပေးမှုစတာတွေကို OFAC ယူကလုပ်ရပါတယ်။မရှင်းမလင်းတာရှိရင်လည်း OFAC ယူကပဲဖြေရှင်းရပါတယ်။အမေရိကန်နိုင်ငံသားတွေနိုင်ငံသားမှာစီးပွားရှာရင်နာမည်ပြည့်စည်ရင်းနဲ့ကင်းရှင်းမှုလိုပါတယ်။အမေရိကန်အစိုးရရဲ့ဒဏ်ခတ်အရေးယူမှုဟာဝလုံးရှင်နဲ့တိမ်ကျုံရိုက်တာမျိုးမဟုတ်ဘဲချင်းပြတ်တီကင်းလွန်းချက်တွေနဲ့အသေးစိတ်ပြတ်တန်းထားတာမျိုးဒါတွေကိုအသေးချာသိရင်အခွင့်အလန်းတွေရရှိနိုင်ပါတယ်။တိုက်ရိုက်မပတ်သက်သူကမထိခိုက်အောင်လုပ်ထားတဲ့စီးမင်းတွေဖြစ်လို့အလွန်ရှုပ်ထွေးတဲ့အတွက်ရှင့်နေငားရတာများပါတယ်။
နာမည်ကြီးခရိုနီဦးတေဇာဇနီးဖြစ်သူဒေါ်တီရာဇော်နဲ့တာသမီတွေကိုနာမည်ပြည့်စင်းနဲ့ထည့်ထားတာကြားပါပြီ။လွန်ခဲ့တဲ့ဇူလိုင်လကတော့ဒေါ်တီရာဇော်ကိုနာမည်ပြည့်စင်းကဖယ်ရှားလိုက်ကြောင်းအမေရိကန် OFAC ယုံကကြေညာပါတယ်။ဒေါ်တီရာဇော်ဟာဦးတေဇာနဲ့ကွဲကွာနေတာ10နှစ်ကျော်ပြီဖြစ်လို့နာမည်ပြည့်စင်းမှာထည့်သွင်းစရာမလိုတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့တရားဝင်ကွာရှင်းပြက်စဲတာလားဆိုတာကိုတော့ရှင်းလင်းစွာမသိရပါဘူး။ဦးဒေဇာလက်အောက်ခံ AR ရွှေဝါကုမ္ပဏီကဒါရိုက်တာဦးအောင်တက်မန်းဟာနာမည်ပြည့်စီးရင်ဝင်ဖြစ်ပါတယ်။ဦးရွှေမန်းကိုနာမည်ပြည့်စီးရင်ကဖယ်ထုတ်လိုက်ပေမဲ့တားနှစ်ဦးဟာစီးရင်ဝင်ဖြစ်နေတော့မှာပဲ။ဇနီးတဲ့ဒေါခင်လေးသက်လည်းဦးရွှေမန်းနဲ့အတူနာမည်ပြည့်စီးရင်ဝင်ဖြစ်ခဲ့ပါတယ
်။နာမည်ပြည့်စီးရင်မှာပါဝင်သူကိုအမေရိကန်အကျိုးစီးပွားကိုစန့်ကျင်သူအဖြစ်သတ်မှတ်ထားတာကြောင့်ဒီလူမျိုးတွေအလုပ်လုပ်လို့မရအောင် OFAC ရုံးကအရေးယူဆောင်ရွက်ပါတယ်။ဒီယုံကမသိရင်အရေးယူမခံရတဲ့သဘောရှိပါတယ်။နာမည်ပြည့်စရင်ဝင်မဟုတ်တဲ့ Search Fund and Associate Call SPA ရုံးမှာဟာကမ္ဘာ့ဘဏ်အဖွဲ့အစည်းတစ်ခုဖြစ်တဲ့ IFC Corporation ရဲ့ငွေကြေးထောက်ပံ့မှုကိုရရှိနေပါတယ်။နာမည်ပြည့်စရင်ဝင်ခရိုနီတွေကတော့စင်ကာပူရုံးခွဲတွေဖွင့်ပြီးအကြံအဖန်လုပ်ကြပါတယ်။ OFAC ရုံးရဲ့နာမည်ပြည့်စရင်မှာစင်ကာပူအခြေစိုက်မြန်မာကုမ္ပဏီအချို့ကိုတွေ့နိုင်ပါတယ်။ဒီနေရာမှာအမေရိကန်သမိုင်းကိုတင်ကားစာယူနိုင်ပါတယ်။ဆက်ကိုရာစုနှောင်းပိုင်းမှာအလွဲသုံးစားလှုပ်လက်ဝကြီးအုပ်ခေါင်းပုံဖြတ်ပြီးမတရားချမ်းသာလာသူအမေရိကန်တစုရှိပါတယ်။ဒီလူစုကိုဓမြတနာရှင်ရောဘတ်ဘယ်ရန်စ်အဖြစ်စာနေစင်းကဝေဖန်တိုက်ခိုက်ပြီးအလုသမားကတပိတ်တိုက်ပွဲနဲ့ဆန့်ကျင်ပါတယ်။ဒါကြောင့်နောက်ပိုင်းမှာပြုပြင်ရေးတွေလှုပ်လာရပါတယ်။ဓမြတနာရှင်လိုအခေါ်ခံရသူတွေဟာတက္ကသိုလ်တွေစာကြည့်တိုက်တွေတိစောက်ပြီးတိုင်းပြည်ကိုအကျိုးပြုကြပါတယ်။ဆက်မှုအသွင်ပြောင်းရေးမှာဒီလူတွေကဥဆောင်ပါဝင်ကြတာမို့အခုတော့ဓမြဒနာရှင်ဆိုတဲ့ဝေါ်ဟာရဟာတမိုင်းမာတာကြံရှိနေပါတော့တယ်ခင်ဗျာ
အ
ဥက္ကံခင်ရဲ့မြန်မာရေးတုံတက်ချက်ကိုအခုလိုကြာသာပရင်းနဲ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင
်ခရရှိမြပြရွေးကောက်ပွဲမဲဆွဲစည်းရုံးလှုပ်ရှားမှုတွေကိုစက်တင်ဘာလ10ရက်နေ့ကစတင်ပြုလုပ်ခွင့်ပြုလိုက်တာမလို့နိုင်ငံရေးပါတီတွေရဲ့မဲဆွဲစည်းရုံးမှုတွေစတင်မြင်တွေ့နေရပြီဖြစ်ပါတယ်မဲဆွဲစည်းရုံးမှုတွေနဲ့ပတ်သက်လို့ဒီပါတီတွေရဲ့အတွက်ချထားတဲ့ဒီစီမင်းစည်းကမ်းတွေနဲ့မဲဆွယ်စည်းရုံးလှုပ်ဆောင်မှုတွေဟာမျှတလွတ်လပ်မှုရှိရလားဆိုတာကိုလာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ဒါမှမဟုတ်ကိုယ်ဆွေးနွေးလိုတာမင်းများလိုတာတွေကို VOA မြန်မာပိုင်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်ဗျာ။ VOA American တန်ခါထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်နားဆင်နိုင်ကြသလိုပါဝင်ဆွေးနွေးလို့လည်းရပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတဲ့သတင်းကပတ်စင်ကဏ္ဍဖြစ်ပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY ဝိုင်းတို့သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်လွင်လင်မြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့အစိုးရတပ်တို့ကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်96နှစ်မြောက်ဆရာတော်ဦးဥဒမနှင့်အခမ်းအနားဦးရန်ကုန်တိုင်းဒေသကြီးနဲ့စကိုင်းပြည်နယ်တစ်ခုလုံးမှာစီစီကကကျင်းပခဲ့ကြတဲ့ဆိုတာတွေနဲ့အတူကချင်ပြည်နယ်ဘူတာအိုခရိုင်စွန်ဘရာဘုံမြို့နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်တွေအနေနဲ့ဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင့်
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတတိုင်းပြည်လုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်လက်မှတ်ရေးထိုးဖို့ဆုံးဖြတ်ထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာအစိုးရတပ်တို့အကြားရှမ်းပြည်နယ်လွယ်လင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်စက်တင်ဘာလ9ရက်နေ့ညနေပိုင်းလွယ်လင်ခရိုင်မိုင်းပွန်မြို့နယ်ဘက်ကဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာတပ်မတော်ဘက်က3ဦးကြာဆုံးပြီးထိခိုက်ဒဏ်ရာများပြားခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်က2ဦးကြာဆုံးခဲ့တယ်လို့RCSS SSA ဒေသခံတပ်မတော်ကပြောပါတယ်တိုက်ပွဲဖြစ်ပြီးနောက်ပိုင်းမှာမြန်မာတပ်မတော်ဘက်ကအင်အား140ကျော်လောက်အားဖြည့်ထားတယ်လို့ဒေသခံတပ်မကပြောပါတယ်တနိုင်ငံလုံးအပြည့်ရ NCA လက်မှတ်ရေးထိုးနိုင်ဖို့နှစ်ဖက်ကောင်းဆောင်တွေကြိုးပမ်းနေတဲ့ကာလမှာမြန်မာတပ်မတော်အနေနဲ့အခုလိုထိုးစစ်ဆင်လာတဲ့လုပ်ရဟာမဖြစ်သင့်ဘူးလို့ RCSS SSA တောင်ကြီးဆက်ဆံရေးတာဝန်ခံဘုံမူဆိုင်ဦးကပြောပါတယ်
စက်တင်ဘာလ9ရက်နေ့ကကြာရောက်ခဲ့တဲ့96နှစ်မြောက်ဆရာတော်ဦးဥတမနဲ့ခန္ဓာကိုရန်ကုန်အပါဝင်ရခိုင်ပြည်နယ်တစ်ခုလုံးမှာစီစီကာကာကျင်းပခဲ့ကြပါတယ်။စစ်တွေမြို့မှာကျင်းပတဲ့ခန္ဓာမှာပြည်နယ်ဝန်ကြီးချုပ်ဦးမြအောင်ကိုနဲ့အစိုးရအဖွဲ့ဝင်တွေတောင်းနေချီတဲ့မြို့သူမြို့သားတွေကလည်းဥတမပန်းချံမှာရှိတဲ့ဆရာတော်ဂျေယုတ်သူရှိမှလွမ်းတူပန်းခွေတွေချခဲ့ကြပါတယ်။ရခိုင်ညွတ်သားပါတီကလည်းပါတီဌာနချုပ်မှာဆရာတော်နေ့ကိုကျင်းပခဲ့ကြသလိုရန်ကုန်မြို့မှာတော့ရခိုင်တိုင်းရင်းသားရဲရဝန်ကြီးဌာနနဲ့ရန်ကုန်ရောက်ရခိုင်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးဆရာတော်နဲ့အခမ်းအနားကိုကျင်းပခဲ့ကြပါတယ်။ဆရာတော်ဦးဥတ္တမနဲ့ဟာပိဋိရှတ်နဲ့ချက်စနစ်ဆန့်ကျင်ရေးဝန်ထမ်းတို့တရားကိုဟောပြောခဲ့တဲ့အတွက်ပိဋိရှတ်အစိုးရရဲ့ဖမ်းဆီးထောင်ချမှုကိုကြင်ကြင်ခံခဲ့ရပြီးဆရာတော်ပြန်လည်တော်မူတဲ့စက်တင်ဘာလ9ရက်နေ့ကိုရခိုင်မျိုးသားတွေကဆရာတော်နဲ့အဖြစ်တတ်မှတ်ထားပါတယ်။
KNO ခေါ်ကချင်လွတ်လပ်ရေးအဖွဲ့အခြေပြုရွာကချင်ပြည်နယ်ဗမော်ခရိုင်ရွှေကူမြို့နယ်ဘက်နဲ့ရှမ်းပြည်မြောက်ပိုင်းတပ်မဟာလေးနေမြေကုတ်ခိုင်နယ်မူဆယ်ဘက်မှာ KNO တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြမ်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့နဲ့10ရက်နေ့မှာ K KIA တမဟာတုံတိုင်ရင်စနစ်နဲ့မြေပမောခိုင်မိုးမိတ်ပမောကာလမပေါ်စီကောရွာတဝိုက်မှာနဖက်တက်ကြားအချိန်တိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဖြစ်တယ်လို့ KIA ဌာနချုပ်ကအတည်ပြုပြောပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာနေရက်ဆက်တိုက်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်သေးဆုံးမှုရှိမရှိကိုတော့အတည်ပြုချက်မရသေးပါဘူးတစ်ဖက်မှာလည်း KIA ဘိုဟိုဌာနချုပ်လိုက်စားတဝိုက်မှာလည်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကတပ်တွေအင်အားထက်မှန်တိုးချဲ့လာတယ်လို့အစိုးရနဲ့ KIA ပူးတွဲပဋိပက္ခဖြေရှင်းရေးကော်မတီအဖွဲ့ဝင်ဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ဒီပနိုင်ငံတွေမှာတရားဝင်ရောက်နေတဲ့မွန်ပြည်နယ်ကမဲပေးပိုင်ခွင့်ရှိသူ 1,500 ကျော်ရှိတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲတာဝန်ခံရရှိဦးဟင်းလင်းထက်ကပြောပါတယ်အစိုးရခုပြုချက်နဲ့နိုင်ငံပြင်ပတွေမှာရောက်ရှိနေသူတွေဟာဂျိုတင်မဲလက်မှတ်နဲ့မဲပေးရမှာဖြစ်ပြီးဂျိုတင်မဲပေးနိုင်ဖို့အတွက်တက်ဆိုင်ရာတန်ယုံကနေပုံစံ15နဲ့ရှောက်ရမယ်လို့လည်းသူကပြောပါတယ်ဒီပါရောက်မဲပေးခွင့်ရှိသူတွေကတော့ဂျိုတင်မဲပေးနိုင်ဖို့အခက်အခဲပေါင်းစုံရှိတဲ့အနေအထားတွေကြောင့်မဲပေးပိုင်ခွင့်ဆုံးရှုံးမှုတွေအများကြီးရှိနိုင်တယ်လို့ဒီပါရောက်မြန်မာနိုင်ငံသားတွေကပြောပါတယ်။ထိုင်းနိုင်ငံမြန်မာတန်ယုံကတော့ဂျိုတင်မဲပေးမဲ့သူတွေအောက်တိုဘာလ16ရက်နေ့နာနဲ့9နိုင်ကနေညနေ4နိုင်ထိလာရောက်မဲပေးနိုင်တယ်လို့စက်တင်ဘာလ10ရက်နေ့ကထုတ်ပြန်ထားပါတယ်။ဒီပါမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေတန်ယုံတွေမှာမဲပေးဖို့လာရောက်အစူတင်တူ 18,000 ပဲရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကစက်တင်ဘာလ1ရက်နေ့ကပြောဆိုထားပါတယ်
လာမယ့်ထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ရွေးကောက်ပွဲလုံခြုံရေးအတွက်လုံခြုံရေးအထူးရင်းနှီးပြဆင်ပွားတင်နန်းကိုစက်တင်ဘာလ9ရက်နေ့ကပြည်နယ်ရေးတပ်ဖွဲ့မှူးရုံးမှာပြုလုပ်ခဲ့ပါတယ်ချင်းပြည်နယ်မှာမဲယုံပေါင်း1029ယုံရှိနေပြီးမဲယုံတယုံကိုရဲ3ဦးစီခြားထားနိုင်ဖို့အတွက်လုံခြုံရေးအထူးရင်းနှီးပြဆင်ပွားတင်နန်းကိုဖွင့်လှစ်ရတာဖြစ်တယ်လို့ပြည်နယ်ရေးတပ်ဖွဲ့မှူးရုံးကဦးစီအီယာရှိပထမတန်းဒုတိယရေးမှူးကြီးမြင့်နိုင်ကပြောပါတယ်
ဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရှင်။ကချင်ပြည်နယ်ပူတာအိုခရိုင်စွန်ဘရာဘုံမြို့နယ်အတွင်းအစိုးရတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ခန့်အေရို့ကြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေဟာလမ်းမဆက်သွေးရဲ့အခက်အခဲတွေကြောင့်စားနပ်ရိက္ခာပြက်လက်နေတဲ့ဘေးနဲ့ကြုံတွေ့နေကြရသလိုလုံခြုံရေးပိုင်းမှာလည်းစိုးရိမ်စရာအခြေအနေတွေနဲ့ကြုံတွေ့နေကြရပါတယ်။ဒီကြောင့်ကိုတော့အမီကနေစူးစီးထားပြီးနမ်ဟ ோம் ကနေတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
မြန်မာအစိုးရစစ်တပ်နဲ့ GIO ကချင်လွတ်လပ်ရေးဖွဲ့တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စွန်ဘရာပုံမြို့နယ်ထဲကကျေးရွာ၅ရွာကဒုက္ခသည်1400ကျော်ဟာတောတောင်တွေထဲမှာယာယီဒုက္ခသည်စခန်းတွေလုပ်ပြီးခိုလုံနေကြရသလိုအခုလိုမိုးတွင်းကာလမှာလမ်းပတ်ဆက်သွယ်ရေးပြတ်တောက်သွားတဲ့အတွက်စားဝတ်နေရေးအပြင်သွားလာရေးအပိုင်းတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်အရေးဆောင်ရွက်နေတဲ့ကချင်မျိုးသားတိုင်ပင်ခံအဖွဲ့ကခေါင်းဆောင်ဦးတရှိတန်ကွန်းကပြောပါတယ်
ကိုကမိုးရွာလိုက်မရွာလိုက်ပဲဟိုကာလန်းကလည်းခုမပြုတ်ဘူးလို့ကျွန်တော်တို့အကြံပေးအဲ့လိုပဲသိရတယ်ဘူတောင်ဘက်ကနေလေတောင်းကနေပြန်ပြော့ဟိုမှာပို့ထားပြော့ဒီစစ်ချုံဒုက္ခတွေခံရောက်အောင်ပြန်ပို့မယ်ဆိုလို့ချင်းလဲလမ်းခီးကဆိုလို့လဲဝေးနေတယ်ဆိုတော့ခါကြတော့ကိုထိရောက်သွားဖို့ကဘယ်လိုလေတောင်းကလည်းအစင်သိပ်မပြေသေးဘူးဒီခါတော်တော်လေးပြတ်လတ်တယ
်ဒုက္ခတွေရဲ့ထဲမှာအမျိုးသမီးနဲ့ကျောင်းနေအွယ်ကလေးတွေကပုံများတယ်လို့ဆိုပါတယ် KIO ရဲ့ဒုက္ခတွေစခန်းတွေမှာခိုလုံနေရတဲ့သူတွေထဲမှာကျောင်းသူကျောင်းသားအယောက်600နီးပါးကလည်းကျောင်းတက်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ PCG ငင်းချမ်းရေးအကျိုးဆောင်ဦးဆမ်အောင်ကအခုလိုပြောပါတယ
်ကျောင်းသားတွေကလည်းကျောင်းတက်ဖို့အခက်အခဲတွေများဖြစ်နေတယ်ကျောင်းတွေကလည်း5ကျောင်း6ကျောင်းတော့ပိတ်ထား KIO ကဒုက္ခတွေစခန်းမှာရောက်နေတဲ့ကျောင်းသားတွေအများစုကတော့အဲ့မှာဒီဟိုဘက်ကပညာရေးဌာနကဟိုသင်ကြားရေးအတွက်ကတော့ပြင်ဆင်နေတယ်လို့ကျွန်တော်သိရတယ်။ဒါမဲ့လက်တွေ့မှာဘယ်လောက်ထိပြင်ဆင်ထားရလဲကျွန်တော်သိရတယ
်။အစိုးရတက်တဲ့ KIA တို့အကြားစီးရဲတင်းမာနေမှုတွေကြောင့်လုံခြုံရေးအပိုင်းကအဆစိုးရိမ်နေရတယ်လို့ KIO လုပ်ငန်းညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဦးတောင်ခါကလည်းပြောပါတယ်
စစ်တပ်ကလည်းလက်ကြီးတွေနဲ့ပြစ်ပြစ်နေတော့သူတို့ကနေရာကထပ်ခါတလေးလေးတွေအဲ့လိုရှေ့ပြောင်းချက်ကြီးနေရတဲ့အနေအထားဖြစ်နေပါတယ
်ပူတာအိုမြို့နယ်စွန်ဘရာဘုံဒေတာကဒုက္ခတွေ1400ကျော်ဟာပြီးခဲ့တဲ့ဇွန်လဇူလိုင်လနဲ့ဩဂုတ်လတွေအတွင်းအစိုးရတပ်နဲ့ KIA တို့အကြားတိုက်ပွဲတွေဖြစ်ပွားမှုကြောင့်ဥအိမ်တွေစွန့်ခွာပြီးတောတောင်တွေထဲမှာခိုလုံနေကြရတာဟာဒီကနေ့ဒီချိန်ထိအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာရှိနေပါတယ်
ဆက်ပြီးတော့ပြည်အောင်စုအစ်စ်အစိုးရနဲ့တိုယိုထိုင်းကုမ္ပဏီတို့ကနေ MOA လက်မှတ်ရေးထိုးထားတဲ့မွန်ပြည်နယ်တောင်ပိုင်းရေးမြို့နယ်အန်တင်ကြောင့်မိသွေးသုံးလက်စစ်တအားပေးဆက်ယုံစီမံကိန်းရပ်တန့်ပေးနိုင်ရေးအတွက်ဒေသခံတွေကနေမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင် MIC ထံကိုစတင်ပြီးတော့တောင်းဆိုလိုက်ပြီးဖြစ်ပါတယ်ဒီအခြေအနေတွေကိုတော့မင်းရင်စနိုင်းကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်
မွန်ပြည်နယ်အန်တင်းချမ်းမြွေတာအပေးစက်ယုံစီမံကိန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ထံစာတင်ရတဲ့ရည်ရွယ်ချက်ကိုတော့မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တောက်တာအောင်နိုင်ဦးကအခုလိုပြောပါရစေ။တ
ူတိုင်းကုန်စီက MIC ကသွားပြောပြည်ရဲ့မူတောင်းဆိုတဲ့ချိန်မှာအကြေးရဟန်းမရှိရတဲ့အချက်တွေကိုအစင်းစားမိဘူးငါကရှန်ကားနဲ့ပဲဆုံးဖြတ်ပြောပြီးပြုတ်လိုက်တာမျိုးရှိလာတယ်လေ။ဒါတော့ကျွန်တော်ဘက်ကဒီဒေတာခံရရဲ့အတန်းအဲ့တော့သူရဲ့ MIT ကမှဒီဘဝပေါင်းခြင်းပြအစတွေဒီခါစီမဲ့ကြီးကြတယ်ရှိတယ်ဆိုတဲ့ဟာကို MIT ကအတေးနဲ့သူသိပြီးတော့တော့ပြတ်ချက်ချတဲ့ခါကျရင်သတိထားပြီးတော့ပြတ်ချက်ချနိုင်ဖို့အတွက်ကြိုးပြီးတော့နားစားတဲ့ထားခြင်းဖြစ်တာပေါ့
စီမံကိန်းတွေကိုပြည်ထောင်စုဆိုရကခွင့်ပြုထားပေမဲ့ MNC ကခွင့်ပြုချက်မရရင်ဆက်လွတ်လို့မရနိုင်ကြောင်းတောက်တာအောင်နိုင်ဦးကအခုလိုဆက်ပြောပါတယ
်ဒီထဲမှာနိုင်ငံလောက်ကလည်းဒီပြည်ကြားဟန်အရာသာသာနဲ့ထပ်ပေါ်တဲ့လောက်မှလည်းဒီချာရင်းနှီးမြှုပ်နှံမှုကုမ္ပဏီစက်ဖို့တည်ရောင်းလို့ရအများကြီးပေါ့လာရရင်းနှီးမြှုပ်နှံတဲ့ဆက်က MNC ရဲ့ပြည်ပြည်ချက်ကိုယူဖို့ယူရမယ်ဆိုတဲ့အုပ်ချုပ်ရတဲ့ဖြစ်တယ်
ဟုတ်ကဲ
့ MNC ကခွင့်မပြုဘူးဆိုရင်ပဲလောက်မှသာလုပ်ရပါမယ်
အန်တင်းကြောင်မီသွေးသားပေးဆက်ယုံစီမံကိန်းဟာပွေလင်းမြင်သာမှုမရှိဘူးလို့ဒေသခံနိုင်အောင်ထုံးမွန်ကပြောပါတယ
်။သူပါလုံးနေလဲ။ဘာတွေအဆက်ဖြစ်လာမယ်။ဘာတွေသူ့ကျိုးရှိတယ်လဲ။ဘာတွေကောင်းကျိုးရှိတယ်လဲ။အဲဒီအပေါ်မှာသူတို့ဘက်ကအစိုးကျိုးကိုဘယ်လိုတာဝန်ဖြေရှင်းမလဲ။ကောင်းကျိုးကိုဘယ်လိုဆက်လက်ထိန်းသိမ်းသွားမလဲ။ဆိုတဲ့အတောင်ဝန်ယူမှုအပိုင်းကိုတိတိကျကျဖြစ်ဖြစ်ချင်း
။ကြောင်မီသွေးဆက်ယုံစီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ပြည့်စည်ပြီးလောက်ကင်စားတော့เสียရနေရာမရှိမှကိုစိုးရိမ်နေကြတယ်လို့အန်တင်းဒေတာခံမိနန္ဒာအောင်ကပြောပါတယ်။အန်တင်းကြောင်မီသွေးဆက်ယုံစီမံကိန်းအကောင့်ထဲပေါ်ဖို့အတွက်2015ခုနှစ်ဧပြီလ9ရက်နေ့ကပြည်ထောင်စုဆိုရနဲ့တိုယိုထိုင်းကုမ္ပဏီက MOA လက်မှတ်ရေးထိုးခဲ့ကြပါတယ်။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကတော့မြန်မာနိုင်ငံမှာတည်ဆောက်ဖို့စီစဉ်နေတဲ့မြည်တိကြံမွေသေးသုံးဒါအပေဆက်ယုံစီမံကိန်းကိုသူတို့ထံမှတင်ပြထားတာမရှိသေးဘူးလို့ဩဂုတ်လ26ရက်နေ့ကသတင်းထောက်တွေနဲ့တွေ့ဆုံစင်မှာဖြေကြားခဲ့ပါတယ်။
ခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
။တတိုင်းပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့ကြေညာထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာအစိုးရတပ်တို့အကြားရှမ်းပြည်နယ်လွယ်လင်မြို့နယ်ဘက်မှတိုက်ပွဲဖြစ်ပွားခဲ့ပါတယ်
။တရရှိတွေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
ထိုင်းနေဇာဒေတာကတိုင်ရင်သားသတင်းနှစ်တိုင်ရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်ရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင် VOA ရဲ့ကြာသာပတင်းနေ့ညပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည 10:00 နာရီကနေ 11:00 နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်မနေ့ဖန်တောက်ကြနေမနေ့6:00နာရီကနေ 9:00 နာရီထိအစီအစဉ်တွေကပထမနာရီဝက်စာအစီအစဉ်ကိုလိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနိုင်နိုင်ပြီးဒုတိယနာရီဝက်မှာတော့လိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖန်ယူနိုင်ကြပါရဲ့ရှင်အခုညပိုင်းအစီအစဉ်ဆုံးသတ်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကတလဲကြီးညာပေးပါဦးမယ်ရှင
်ဩစတြေးလျနဲ့ဟန်ဂေရီနိုင်ငံနိုင်ငံစလုံးရဲ့နေဆက်တွေကိုညာရင်းချင်းပဲကြောဖြတ်လာတဲ့ဒုက္ခသည်တွေဟာတိတ်ကိုများနေပြီးဒါဟာရွှေပြောင်းဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတဲ့ဥရောပနိုင်ငံတွေထဲကကနူးနိုင်ငံတွေစီဝင်ရောက်လာတဲ့ဒုက္ခသည်အရေးအတွက်အများဆုံးဖြစ်ဆန်တင်သွားပါတယ်။ဟောတခုညာဘက်ကနေကြာတပရိမနဲ့အတွင်းဆာဗီးယားကနေဟန်ဂေရီကိုကြောဖြတ်လာသူပေါင်းက3000ကျော်နေပြီလို့ဟန်ဂေရီကပြောသလိုဩစတြေးလျကလည်းသူ့နိုင်ငံတဲကိုဟန်ဂေရီကနေလူပေါင်း3000ကျော်ဝင်ရောက်လာတယ်လို့ပြောပါတယ်။ဒုက္ခသည်36000လောက်အခြေချနေထိုင်မှုအတွက်ဥရောပနိုင်ငံတွေကနိုင်ငံလိုက်ဒုက္ခသည်တွေကိုဝေဖုံချတဲ့လက်ခံမှုအစီအစဉ်တွေချနေချိန်မှာပဲ American ပြည်ထောင်စုကလည်း Syria နဲ့တခြားနိုင်ငံတွေကဒုက္ခသည်တွေကိုပို့ပြီးလက်ခံပါမယ်လို့မနေ့ကပဲကြေညာပြုခဲ့ပါတယ် ရုရှားစစ်အင်အားတွေစီးရီးယားနိုင်ငံတွေရောက်နေတဲ့အပေါ်မှာအမေရိကန်နဲ့နေတိုးမဟာမိတ်အဖွဲ့တွေကစိုးရိမ်မှုရှိကြောင်းပြောပါတယ်။ရုရှားဟာစီးရီးယားနိုင်ငံတွေစစ်ဖက်ဆင်အထောက်ပံ့တွေလေကြောင်းကနေတဆင့်ပေးပို့နေတာဖြစ်ပြီးဒီလိုလုံဆောင်မှုဟာလက်ရှိအခြေအနေတွေကိုကူညီမရောက်ဘူးလို့အမေရိကန်အစိုးရအရာရှိဂျီတူကပြောကြားလိုက်ပါတယ်။အခုနောက်ဆုံးကောက်ယူခဲ့တဲ့လူလူစစ်တမ်းအရဒီမိုကရက်တစ်ပါတီရဲ့သမရလောင်းဖြစ်တဲ့ဝင်ရောက်ရွေးခံသူတွေထဲမှာအရင်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်နဲ့တာနေသူကဗာမောင့်ပြည်နယ်ကအထက်လွှတ်တော်မှဘာနီဆန်ဒါစ်ပါမစ္စတာဆန်ဒါစ်ကိုထောက်ခံသူက47ရာနှုန်းဖြစ်ပြီးမစ္စစ်ကလင်တန်ကိုထောက်ခံသူကရာနှုန်း40ပဲရှိပါတယ်ဂျပန်နိုင်ငံအလဲပိုင်းနဲ့မြောက်ပိုင်းဒေသတွေမှာမိုးပြင်းထန်စွာရောက်သွန်းတဲ့အတွက်ဂျပန်အာဏာပိုင်တွေကလူထောင်နဲ့ချီပြီးဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ပါတယ်
နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကရှာဖောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Evanot ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.